Welcome to the Voice of America in Burmese.
တရရှိမြဘေးရန်ကင်းကင်းနဲ့နိုးထနိုင်တဲ့မနက်ခင်းဖြစ်ပါသည်မြ။ဗီအိုအမေရိကန်တိုင်းရဲ့2024ခုနှစ်စက်တင်ဘာ12ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေမှာပါပြိုင်နေတဲ့ရက်ထုတ်လွှင့်နေတာပါ။မနက်6နာရီနေ့ခွန်တိုင်းအထိတင်ဆက်မဲ့အခုမနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီငယ်ကတာဝန်ယူသွားမှာဖြစ်ပါတယ်မြ။
American ပြည်ထောင်စုမှာ September 17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှု23နှစ်ပြည့်အောင်မေပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။ Israeli ကြောင်တိုက်ခိုက်မှုကြောင့်ကုလစာသင်ကျောင်းတစ်ခုထိမှန်ပြီး34ဦးထပ်မံတေဆုံးခဲ့ပါတယ်။ American ရရဲ့အစိုးရအတုံးစီမူကြမဲ့ခွဲဖို့စီစဉ်ထားတာကိုအောက်လွှတ်တော်ဥက္ကဋ္ဌကရွှေ့ဆိုင်ထားလိုက်ပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်အိန္ဒိယအာတမ်ပြည်နယ်အချင်းစခန်းမှာမြန်မာတရားကြောအစာငတ်ခံဆန္ဒပြနေတဲ့သတင်းပေးပို့ချက်နောက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပေါ် TNL နဲ့စစ်ကောင်စီပြောခွင့်ရရဲ့ပြောဆိုချက်နဲ့သုံးသပ်ချက်တွေကိုလည်းကြားရမှာပါနောက်ပိုင်းမှာတော့ American ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်သမရလောင်းစကားစစ်ထိုးပွဲပေါ်သုံးသပ်ပြောဆိုကြတာတွေလည်းတင်ဆက်ပါမယ်နောက်လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အားစားသတင်းတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါမယ်ရင်းဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုမတ်တင်ကြီးထိုက်ကကြီးညာပေးပါဦးခင်ဗျာ
အမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ17ရက်နေ့အယ်ကိုက်ဒါအကြမ်းဖက်တိုက်ခိုက်ခံရမှုကြောင့်လူပေါင်း 3,000 နီးပါးတေဆုံးခဲ့ရမှု23နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေကိုဗုဒ္ဓဟူးနေ့မှာကျင်းပခဲ့ပါတယ်။2001ခုနှစ်စက်တင်ဘာလ17ရက်နေ့နယူးယောက်မြို့မှာရှိတဲ့ကမ္ဘာကုန်သွယ်ရေးစင်တာနှစ်ဆောင်ပိုင်းမိုးမျော်အဆောက်အုံတွေကိုပြန်ပေးဆွဲလေယာဉ်တွေနဲ့ဝင်တိုက်ခဲ့တာကြောင့်ပြိုကျခဲ့ရတဲ့ Ground Zero အောက်မေ့ပွဲနေရာမှာတေဆုံးခဲ့ရသူတွေရဲ့ဆွေမျိုးမိသားစုဝင်တွေစုစည်းခဲ့ကြတာပါ။အမေပွဲအခမ်းအနားကိုတော့သမ္မတဂျိုးဘိုင်ဒန်ကဒုတိယသမ္မတကမလာဟဲရစ်နဲ့အတူတက်ရောက်ခဲ့ပြီးတစ်ဖက်မှာတော့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရန့်လည်းတက်ရောက်လာတာမှာနယူးယောက်မြို့တော်ဝင်ဟောင်းမိုက်ကယ်ဘလူးဘတ်ကနိုင်ငံရေးပြိုင်ဘက်နှစ်ဖက်ကြားမှာနေရာယူခဲ့ပါတယ်ဖလာဒဲဖီးယားမြို့မှာဒုတိယသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားသမ္မတလောင်းစကားစစ်ထိုးပွဲပြီး12နှစ်လောက်အကြာမှာသမ္မတလောင်းနှစ်ဦးတို့နယူးယောက်က 9/11 အောက်မေ့ပွဲအခမ်းအနားကိုတက်ရောက်တာမှာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးစကားစင်ပြေလဲပြောခဲ့ကြပါတယ်သမ္မတဘိုင်ဒန်နဲ့ဒုတိယသမ္မတဟဲရစ်တို့ကတော့စက်တင်ဘာလ17ရက်အယ်ကိုက်ဒါတိုက်ခိုက်ခံခဲ့ရတဲ့နောက်နေရာတစ်ခုဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဘေးကနေရာကိုလည်းတွားရောက်ခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့စက်တင်ဘာလ17ရက်တိုက်ခိုက်ခံခဲ့ရတဲ့နောက်နေရာတစ်ခုဖြစ်တဲ့အမေရိကန်စစ်ဌာနချုပ်ပင်ဒငိုကိုလည်းသမ္မတဘိုင်ဒန်နဲ့ဒုတိယသမ္မတဟဲရစ်တို့တွားရောက်ခဲ့ကြပါတယ်ရှင်ဣသရေလကအင်္ဂါနေ့ညပိုင်းနဲ့ဗုဒ္ဓဟူးနေ့အထိဂါဇာကိုလေကြောင်းကနေတိုက်ခိုက်တာမှာအိုအိမ်ဆွန့်ခွာပါလက်စတိုင်းမိသားစုတွေခိုးလုံရာကုလသမဂ္ဂစာသင်ကျောင်းတစ်ခုနဲ့အိမ်နှလုံးကိုထိမှန်ခဲ့ပြီးအနည်းဆုံး34ဦးသေဆုံးခဲ့ရတဲ့အထက်အမျိုးသမီးနဲ့ကလေးငယ်19ဦးပါဝင်ကြောင်းအာနာဘိုင်တို့ကပြောဆိုထားပါတယ်ဂါဇာအလယ်ပိုင်းနူဆရာဒုက္ခသည်စခန်းတွင်မှကုလသမဂ္ဂဖွင့်လှစ်ထားတဲ့အယ်ဂျူနီယောက်ျားလေးအထက်တန်းကျောင်းကိုဗုဒ္ဓဟူးနေ့ကတိုက်ခတ်ခရရာမှာ14ဦးသေဆုံးပြီးအနည်းဆုံး18ဦးဒဏ်ရာရပါတယ်။ကျောင်းတွင်းကနေတိုက်ခတ်ဖို့ပြင်ဆင်နေတဲ့ဟမတ်စစ်သွေးကြွတွေကိုရည်ရွယ်ပစ်ခတ်တာလို့အစ္စရေးစစ်တပ်ကပြောပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းတိုက်ခတ်မှုတစ်ခုအတွင်းမှာတော့ဂါဇာစီးတီးတောင်ပိုင်းကခန်းယူနစ်အနီးကအိမ်တလုံးကိုထိမှန်ခဲ့ပြီးလူ12ဦးသေဆုံးခဲ့တဲ့အချိန်မှာမောင်နှမ6ဦးလည်းပါဝင်သွားပါတယ်။အင်ကာနေ့နှောင်းပိုင်းတိုက်ခတ်မှုမှာတော့ဂါဇာမြောက်ပိုင်းကဂျာဘာလီယာဒုက္ခသည်စခန်းကအိမ်တလုံးကိုထိမှန်ခဲ့ပြီးလူ9ဦးသေဆုံးခဲ့ရပြီးအဲ့ဒီထဲမှာတော့အမျိုးသမီးနဲ့ကလေးငယ်6ဦးပါဝင်တဲ့အကြောင်းဂါဇာချမ်းမာရေးဝန်ကြီးဌာနနဲ့ပြည်သူ့ကာကွယ်ရေးဌာနကပြောပါတယ်။ဂါဇာကမ်းပြောင်တောင်ပိုင်းမှာအစ္စရေးရဟတ်ယာဉ်တစ်စင်ပြက်ကျတာကြောင့်အစ္စရေးစစ်သား2ဦးသေပြီး9ဦးဒဏ်ရာရတဲ့အကြောင်းဗုဒ္ဓဟူးနေ့မှာပဲအစ္စရေးစစ်တပ်ကပြောပါတယ်။ကနဦးစစ်ဆေးမှုအရတော့ရန်သူလက်ချက်ကြောင့်ပြက်ကျတာမဟုတ်တဲ့အကြောင်းဖော်ပြထားပါတယ်ရှင်။ယူကရိန်းကိုဒေါ်လာတန်း900ကျော်အကူအညီသစ်တွေပေးအပ်မယ်အကြောင်းအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ယူကရိန်းရဲ့အခြေခံအဆောက်အုံတွေရုရှားရဲ့ပြစ်မှတ်ထားတိုက်ခိုက်မှုနဲ့ကြုံရခြင်းယူကရိန်းရဲ့စွန့်အင်အရေးအတွက်လည်းအခုအကူအညီမှာပါဝင်ပါတယ်။ဒါ့အပြင်လူသားချင်းစာနာထောက်ကူမှုနဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေလည်းပါဝင်မှာဖြစ်ပါတယ်
။ I'm also announcing today $290 million in new humanitarian support to help provide vital services like safe drinking water.
လက်တလုံးမှာရုရှားရဲ့တိုက်ခိုက်မှုနဲ့ချုပ်နှိမ့်ရတဲ့ယူကရိန်းရဲ့စွန့်အင်နဲ့ပင်မဒါအလိုက်ပြင်ဆင်ရေးအတွက်အမေရိကန်ဒေါ်လာ325သန်းပေးရမယ်အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကယူကရိန်းနိုင်ငံခီမြို့တော်မှာဗုဒ္ဓနေ့ကပြောဆိုတာဖြစ်ပါတယ်။တောက်သုံးရေသက်ဆန္ဒရိတ်ခါအမှုအကာနဲ့စေဝါတို့လိုမရှိမဖြစ်ဝန်ဆောင်မှုတွေအတွက်လူသားချင်းစာနာမှုအကူအညီဖြစ်ဒေါ်လာသန်း290နီးပါးလဲပါဝင်ပါတယ်။ယူကရိန်းနိုင်ငံတော်မှာရုရှားတပ်ဖွဲ့တွေထောင်ထားခဲ့တဲ့ချန်ထားခဲ့တဲ့မြင်းမြုပ်မိုင်းတွေနဲ့မပေါက်ကွဲတဲ့ဆစ်လက်နက်တွေကိုရှင်းလင်းရေးအတွက်ဒေါ်လာ102သန်းပေးမယ့်အစီအစဉ်ကိုလည်းဝန်ကြီးဘလင်ကင်ကပြောပါတယ်။လာမယ့်တောက်ကြနေ့မှာအမေရိကန်သမ္မတအင်ဂျူရောမှာသမ္မတဂျိုးဘိုက်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယာစတမာတို့ယူကရိန်းကိုဆက်လက်ထောက်ပံ့မယ့်အရေးဆွေးနွေးပွဲမတိုင်မီဗုဒ္ဓဟူးနေ့မှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံသားဝန်ကြီးဒေးဗစ်လမ်မာတို့ယူကရိန်းနိုင်ငံကီမြို့တော်ကိုထူးထူးခြားခြားအတူသွားခဲ့ကြတာဖြစ်ပါတယ်ရှင်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Jolu ဓမ္မမဟုတ် Thaicom 6 Jolu Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဗီအိုမြန်မာပိုင်းစီစဉ်ရဲ့ခြားတာပရင်းနေမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ်နောက်ဆုံးရသတ်မှတ်ချက်မတိုင်ခင်သတင်းသုံးပတ်လောက်ပဲလိုတော့တဲ့အချိန်မှာပဲအောက်လွတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကသူ့ရဲ့ယာယီအသုံးစရိတ်ဥပဒေချမ်းကိုဗုဒ္ဓဟူးနေ့မှာမဲခွဲဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပါတယ်။လွှတ်တော်ရင်အများစုအဖွဲ့ငယ်တွေနဲ့သဘောတူညီချက်ရအောင်ညှိနှိုင်းဖို့ရှိတာကြောင့်ဗုဒ္ဓဟူးနေ့မဲခွန့်မဲ့အစီအစဉ်ကိုဖျက်လိုက်တာလို့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆန်ကသတင်းထောက်တီကိုပြောပါတယ်။ထောက်ခံမဲ့အပြည့်အဝရမယ့်ဥပဒေချမ်းတစ်ခုရရှိရေးအတွက်သတင်းပတ်ကုံအထိ Republican တွေဆောင်ရွက်မယ်လို့လည်းသူကပြောပါတယ်။သမ္မတဂျိုးဘိုက်ဒန်နဲ့လွှတ်တော်တင် Democratic ကဆန့်ကျင်ထားတာကြောင့်သူ့ဂျိုးပန့်မှုကမအောင်မမြင်ဖြစ်နေတာပါ။မဲပေးဖို့ဆင်းသွင်းသူတွေနိုင်ငံသားဖြစ်ကြအောင်အထောက်အထားပြရမယ်အငင်းပွားပွဲပြထမ်းချက်ကိုအောက်လွတ်တော် Republican တွေကတိုက်တွန်းနေတာပါပြည်ထောင်စုရွေးကောက်ပွဲမှာနိုင်ငံသားမဟုတ်သူတွေမဲပေးတာဟာတရားမဝင်လို့ရအဖြစ်ပြထမ်းထားပြီးဖြစ်ပေမဲ့လည်းနိုင်ငံရေးအရာဆွတ်ဆွဲချက်အပေါ်မှာ Democratic ဘက်ကလည်းရက်တီလာရေးဖိအားပေးတာလည်းဖြစ်ပါတယ်ပြည်ထောင်စုအစိုးရရဲ့ဘဏ္ဍာနှစ်ကစက်တင်ဘာလ30ရက်နေ့မှာပြီးဆုံးတာကြောင့်အစိုးရဌာနအတော်များများအတွက်အသုံးစရိတ်ရပ်ဆိုင်မှာဖြစ်ပါတယ်ရှင်နိုဝင်ဘာလမှာချင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြိုကာလမှာအမေရိကန်မဲဆန္ဒရှင်တွေကြားလှုပ်ကြံသတင်းတွေဖြန့်မဲ့ရုရှားရဲ့ဂျိုးပန်းမှုတွေနဲ့ဆက်ဆက်တဲ့အင်တာနက်ဒိုမိန်30ခုကိုသိမ်းဆည်းကြောင်းအမေရိကန်ကကြေညာထားတဲ့အချိန်နဲ့မှာပဲ AI ဉာဏ်ရည်ထုနည်းပညာအသုံးပြုမှုကိုလည်းအမေရိကန်အစိုးရရှင်တွေကပြောဆိုလိုက်ပါတယ်ဓာတ်ပဲကြံကြလို့ခံကြလို့သိကြတဲ့ရုရှားရဲ့လှုပ်ဆောင်ချက်မှာဆိုရင်အင်တာနက်နဲ့လူမှုကွန်ရက်မီဒီယာသုံးဆသူတွေကြားလှုပ်ကြံသတင်းတွေဖြန့်ဖို့နီလန်ပေါင်းစုံအသုံးပြုပြီးဒီထက်ကတချို့မှာဉာဏ်ရည်ထုနည်းပညာကိုအသုံးပြုဖန်တီးတယ်လို့လဲဆွဲချက်မှာဖော်ပြပါတယ်။အမေရိကန်နိုင်ငံရေးသမားတွေကိုမကောင်းမြင်ပုံဖော်မှုတွေမှာလဲရုပ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်အကြောင်းအရာတွေဖန်တီးဖို့အတွက် AI ကိုအသုံးပြုတယ်လို့ဆွဲချက်မှာထပ်လောင်းဖော်ပြထားပါတယ်။အမေရိကန်မဲဆန္ဒရှင်တွေကြားမှာဝင်နှောက်ဖို့ရည်မှန်းချက်နဲ့ AI ဉာဏ်ရည်ထုကိုအသုံးပြုလာတာမှာရုရှားတယ်မဟုတ်ပါဘူး။အမေရိကန်ရွေးကောက်ပွဲအတွက်ဒီနီလန်နဲ့အဓိကလှုပ်လာသူတွေကအီရန်နဲ့ရုရှားအဖြစ်ရှုမြင်ထားပြီးအမေရိကန်မဲဆန္ဒရှင်တွေကြားသဘောထားကွဲပြားစေမယ့်အကြောင်းအရာတွေဖြန့်ဖို့အတွက်တရုတ်ကလည်း AI ဉာဏ်ရည်ထုနည်းပညာကိုအသုံးပြုတယ်လို့အမည်မဖော်တဲ့အကြီးတန်းထောက်လှမ်းရေးအရာရှိကပြောပါတယ်ရှင်။ပါကစ္စတန်နောက်မြောက်ပိုင်းဒေသမှာပိုလီယိုကာကွယ်ဆေးတိုက်ကျွေးတဲ့ချက်မှရေလုတ်သားနဲ့သူ့ရဲ့အဆောက်ရဲတပ်ဖွဲ့ဝင်တို့တို့ကိုတနတ်သမားတွေကဗုဒ္ဓဟူးနေ့မှာပြစ်ခတ်တပ်ဖြတ်ပါတယ်။ဒါဆိုရင်နိုင်ငံတော်ကပိုလီယိုကာကွယ်ဆေးတိုက်ကျွေးရေလှုပ်ရှားမှုကိုအကောင့်ထဲဖော်နေကြတဲ့ချက်မှရေလုတ်သားအဖွဲ့တွေကိုဒုတိယအကြိမ်တိုက်ခိုက်မှုဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့နေဆက်ဘူဂျာခိုင်တွင်းမှာကလေးတွေကိုပိုလီယိုကာကွယ်ဆေးတိုက်ကျွေးတဲ့အဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးလည်းဒဏ်ရာရပါတယ်။ပါကစ္စတန်နိုင်ငံခိုင်ဘာပတ်တွန်းခွာပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေရှိရာဒေသတွေအတွင်းတိုက်ခိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့တော့ဘယ်အဖွဲ့ကမှသူတို့လက်ချက်လို့ထုတ်ဖော်ပြောကြားမှုမရှိသေးပါဘူးရှင
်။ဂျာတာဘရင်းနေ့မနေ့ VOA ရဲ့ထိတ်တန့်သတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါဗျာ။ VOA ရဲ့အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့အမြင်တွေကိုတော့ VOA Bambi's Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေ။အခုကစလို့သတင်းပေးပို့ချက်သုံးသက်ချက်ဆောင်းပါးနဲ့ပတ်စံကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်။အခုတော့အိန္ဒိယနိုင်ငံကအချင်းစခန်းမှာမြန်မာပြည်ဆန္ဒပြနေတဲ့သတင်းနဲ့ဆက်တင်ပါမယ်။အိန္ဒိယနိုင်ငံအာတန်ပြည်နယ်ရဲ့အချင်းစခန်းတစ်ခုမှာဖမ်းခံထားတဲ့ Ranger တွေအပါအဝင်မြန်မာနိုင်ငံသား140ကျော်ဟာစက်တဘာ9ရက်နေ့ကစပြီးတော့အစာငတ်ခံဆန္ဒပြနေကြတယ်လို့သူတို့ကအကူအညီပေးနေသူတွေကပြောပါတယ်။လူရဲ့စိတ်ပေမဲ့ပြန်မလွတ်တာကြောင့်အခုလိုဆန္ဒပြကြတယ်လို့ဆိုပါတယ်။ဒီကြောင့်ရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဆန္ဒပြသူတွေကတော့ Ranger အယောက်130နဲ့ချင်းလူမျိုး32ဦး၊စုစုပေါင်း142ဦးဖြစ်ပြီးစက်တဘာ9ရက်နေ့ကစလို့အစာငတ်ခံဆန္ဒပြတာပါ။သူတို့တွေဟာအိန္ဒိယနိုင်ငံထဲတရားမဝင်အထောက်အထားမဲ့နေထိုင်တဲ့အမှုနဲ့ဖမ်းဆီးထောင်ချခံရတာဖြစ်ပါတယ်။ဆန္ဒပြတာနဲ့ပတ်သက်လို့အိန္ဒိယဖို့မြန်မာတီထောင်သူစလိုက်ဒိုခါကအခုလိုပြောပါတယ်
။အဓိကသူတို့ဆန္ဒပြတဲ့အကြောင်းရင်းကတော့သူတို့ထောင်နိုင်ငံတန်းနဲ့ကြက်ခံပြည်နောက်ပိုင်းမှာဆက်လက်ပြီးတော့မှဖမ်းဆီးထိန်းသိမ်းခံရတဲ့ဟာမျိုးဖြစ်တဲ့အတွက်တော့သူတို့ရဲ့အခြေခံလူခွင့်ရေးတွေအားလုံးရှုဖို့ခံရတဲ့အဖြစ်ထောင်ထဲမှာအမျိုးမျိုးသောဒီအင်ပန်နှိစေမှုတွေကြုံရတာကြောင့်သူတို့ဆန္ဒခံဆန္ဒပြတာပေါ့ခင်ဗျာ။ဟုတ်သူတို့ရဲ့အဓိကတောင်းဆိုချက်ကတော့သူတို့ UNHCR ဆောင်းရှောင်းမှုအောက်ကိုဖိတ်ပေးဖို့ UNHCR ထံကိုဖိတ်ပေးဖို့ဆိုတဲ့တောင်းဆိုချက်တစ်ခုပါပဲ။ဆက်လက်ပြောမှထောင်ထဲမှာထေတော်ဖို့ပေါ့ဆို။
သူတို့ဟာပြစ်ဒဏ်ဆေးပြီးဖြစ်ပေမဲ့အကြောင်းပြချက်အမျိုးမျိုးနဲ့ထောင်သူထဲကနေမလွတ်ပဲနှစ်ချီထိန်းသိမ်းခံရတာဖြစ်တယ်လို့ဒုက္ခသည်အရေးကူညီသူတွေကပြောပါတယ်။ Ranger တွေဟာပြီးခဲ့တဲ့2019ခုနှစ်ပဋိပက္ခမှာတုန်းကရခိုင်ပြည်နယ်ရင်းကနေထွက်ပြေးလာရတဲ့သူတွေဖြစ်ပြီးအဲ့ဒီထောင်ထဲမှာနေနေတာ9နှစ်ကျော်ပြီလို့ Slide to Car ကပြောပါတယ်။ချင်းလူမျိုးတွေကတော့2023ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နေဆက်ဖြတ်ကျော်ထွက်ပြေးလာကြသူတွေဖြစ်ပြီးထောင်ထဲမှာနေနေရတာနှစ်နှစ်ကျော်ကြာပြီဖြစ်ပါတယ်။ထောင်ထဲမှာစိတ်ပန်းရုပ်ပန်းဖိစီးမှုတွေခံစားနေကြရတယ်လို့လဲစလိုက်ဒိုခါကပြောပါတယ်
။တကယ်ဒုက္ခကြုံတွေ့နေတယ်။မစိဘေးဒုက္ခတွေဥပမာဒီလိုဖမ်းဆီးထောင်ချဒီထောင်ချတာတော့မှသူတို့တရားစီရင်နေဒီအပြစ်ဒဏ်ခံသမျှကိုအေးအေးချမ်းချမ်းနဲ့အပြစ်ခံယူပုံမှန်နေပြည်တော်လူတွေပုံမှန်ဆက်လက်ပြီးတော့ထောင်သွင်းပုံမှန်အာတလူရဲ့မတိပေးချင်လို့ရမယ်တိပေးပေးဘလို့လူရမယ်ဆိုတဲ့အနေထားမတိပြနဲ့တကယ်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာအဖြစ်စီမှုတအားများတဲ့တေတံကြခံရတဲ့သူတွေပုံမှန်ထောင်တန်တသက်တကြွကြခံရတဲ့သူတွေရဲ့အခြေအနေပုံစံမျိုးနဲ့ထိမ့်သိမ့်နေတဲ့ဟာမျိုးကတော့ကျွန်တော်တို့အနေနဲ့လုံးဝလက်ခံလို့မရတဲ့အခြေအနေဖြစ်တာပေါ့နော်။ဒါကြောင့်လည်းကျွန်တော်တို့ဒီအိန္ဒိယအစိုးရကိုအမြင့်ဆုံးမြန်မာနိုင်ငံသားတွေလှုပ်ပေးအကောင်းဆုံး message ပေးချင်တာပေါ့နော်
။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကပဲမနစ်ပူအချင်းထောင်မှာထိမ့်သိမ်းခံထားတဲ့မြန်မာအမျိုးသား52ဦးကတင်းကျပ်တဲ့ထောင်စည်းကမ်းတွေဖြေလျော့ဖို့နဲ့လှုပ်ရက်ပြည့်ပေမဲ့မလွတ်နိုင်တဲ့အတွက်အစာငတ်ခံဆန္ဒပြတောင်းဆိုမှုလုပ်ခဲ့ပါတယ်။ဆန္ဒပြမှု3ရက်ကြာလောက်ခဲ့ပေမဲ့ထောင်အာဏာပိုင်တွေကလိုက်လျောတာမရှိခဲ့သလိုအစာငတ်ခံဆန္ဒပြသူတို့မှာအသက်ကြီးပိုင်းတွေပါဝင်တာမို့ကျန်းမာရေးချို့တက်လာတဲ့အတွက်ရန်နာခဲ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိ2023စစ်အာဏာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အာတန်ပြည်နယ်တွေမှာမြန်မာစစ်ဘေးရှောင်ဒုက္ခသည်အမျိုးသား146ဦးနဲ့အမျိုးသမီး104ဦးစုစုပေါင်း250ဦးဆက်လက်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အိန္ဒိယဖော်မြန်မာကပြုစုထားတဲ့စီးနွေးကဖော်ပြထားပါတယ်။ဒီ150ဦးထဲမှာ89ဦးကိုပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းမှာအိန္ဒိယအစိုးရကစစ်ကောင်စီထံနှစ်တုပ်ခွဲပြန်လည်လွှဲပြောင်းပေးအပ်ခဲ့တာရှိပါတယ်။အိန္ဒိယနိုင်ငံမဏိပူပြည်နယ်အင်ဖာအချင်းထောင်မှာလဲဖမ်းဆီးထားတဲ့မြန်မာစစ်ဘေးဒုက္ခသည်အလုံးကိုချက်ချင်းပြန်လို့ပေးဖို့ပြီးခဲ့တဲ့လကအစာငတ်ခံဆန္ဒပြခဲ့ကြပါသေးတယ်။အဲ့ဒီလိုဆန္ဒပြပွဲဖြစ်ပြီးတဲ့နောက်မြန်မာ86ရောက်ကိုစစ်ကောင်စီဘက်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ
်။ရန်ကုန်ကသတင်းပေးပို့ချက်ကိုနားလောင်ပြပြခဲ့တာပါဗျာ။အခုတော့စစ်ရေးသတင်းဆောင်းပါးတစ်ပုဒ်နဲ့ဆက်ပါမယ်။မြန်မာစစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေရပ်သားပစ်မှတ်တွေကိုပိုလုံလာနေတာကအလုံးကိုအကြောက်တရားသွင်းတာလို့သုံးသပ်ပြောဆိုနေကြပါတယ်။ဒီရပိုင်းတွင်လေကြောင်းဘုံကျဲမှုတွေရှမ်းရခိုင်နယ်ကရားဘက်ပါဝင်ဒေသတွေမှာစက်တိုက်ဖြစ်လာတာကစစ်ကောင်စီဆုံးရှုံးခဲ့တဲ့နေရာတွေကိုလူလူပြန်မလာရဲအောင်ပြန်တိုက်နိုင်အောင်လှုပ်ပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့လက်နက်ကိုင်အဖွဲ့တွေအသိန်းခံဒေသကဖိနစ်ခံပြည်သူတွေကိုကာကွယ်ပေးဖို့ပြစ်မှတ်တေချာမှတိုက်တာပါလို့တုံ့ပြန်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ဦးဝင်းမင်းကစူးစိပြောပြပါမယ်ခင်ဗျာ။
ဟုတ်ကဲ့စစ်ကောင်စီခေါင်းဆောင်ရဲ့ပြီးခဲ့တဲ့ပတ်ရှန်ခီးစဉ်တဲ့လက်နက်ကင်တွေကိုလိုဒလိုတုံ့ပြန်သွားမယ်ပြောပြီးနဲ့စစ်ကောင်စီသတင်းစာတွေမှာလည်းအလားတူသတိပေးလာခြင်းအရက်သားတွေကိုတိုက်ခိုက်ချိန်ချောက်လာတာလို့ TNL တောင်တက်အထွေထွေတွင်မှုဗိုလ်ချုပ်တာဖုံးကျော်ကပြောပါတယ်ဗိုလ်ချုပ်တာဖုံးကျော်ကဆက်ပြီးစစ်ရေးပြတ်မဲ့မဟုတ်တဲ့လူထုသွာလာနေထိုင်ရာဈေးဖုံးကြီးကျောင်းစာတင်ကျောင်းလူနေအိမ်စတဲ့နေရာတွေကိုလေကျောင်းစစ်ဆင်ဘုံကျဲတာကနိုင်ငံတကာစစ်ရာဇဝတ်ဥပဒေကိုပေါ်ပေါ်တင်တင်ချိုးဖောက်ကမိကုံးချုပ်ရဲ့နီးလို့ပုံရက်ဆက်လာတဲ့အာနာရှင်တွေတဘာဝပါပဲလို့ပြောပါတယ်။ဒီပေါ် TNL ပြောခွင့်ရလူရည်ဦးကလည်းအခုလိုထောက်ပြပါတယ်
။ဒါစီကောင်စီကသူစီရီတွေရှုံးနေနေတဲ့အချိန်မှာအယတလူထုကိုပဲမဲတယ်လို့တော့မြင်တယ်ပေါ့လေနော်။ဒီမှာတို့ဒီရှမ်းမြောက်ဒေသမှာဆိုသူတို့ကဂျက်ဖိုက်တာတုံးမယ်ပြီးဝိုင်ထွဲတွေတုံးတော့များပါတယ်။ပေါင်900ပုံကိုအများဆုံးတုံးပြီးတော့မှကျဲတာမျိုးတွေ့ရတယ်။ဒါတွေတစ်ခုလုံးကိုပြန်ကြည့်မယ်ဆိုရင်လူထုတွေအကြောက်တရားတွန်းတာမျိုးဒီလူထုတွေပြန်လာလို့မရဘူးပေါ့လေနော
်။အခုလိုပြောလာတာပေါ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မေထွန်းကတုံ့ပြန်ရှင်းပြပါတယ
်။ဒီတောင်ကျန်းသူအဖွဲ့အစည်းများအနေနဲ့ဒီလိုဆွဆွဲတာတွေကစမ်းတဲ့ဆွဆွဲချက်တွေတော့မဟုတ်ပါဘူး။လူတို့အနေနဲ့ကလာရှိုးမျိုးကိုစတင်တိုက်ခိုက်ကြတဲ့လူတွေရက်ွက်တွေတွေကို draw ဘုံတွေချတာတွေ short တိုက်တုံးပစ်ခတ်တာတွေဆောင်ရွက်ခဲ့ပါတယ်ဇူလိုင်လ30ရက်နေ့ထိပေါ့နော်ကလေး9ဦးပေါ့အပြစ်မဲ့ပြည်သူ58ဦးသေဆုံးပြီး60လောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီနေ့ဒီအချိန်မှာလဲတချို့သောသူတို့ဝင်ရောက်နေရာယူထားတဲ့လာရှိုးတို့မိုးကုတ်တို့လိုတီဘောဒီလိုနေရာမျိုးတွေမှာပြည်သူလူထုကိုဖိနှိပ်နှိပ်စက်နေတာတွေနှင်ထုတ်တာတွေရှိနေပါတယ်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့ဒီကြောင်းတိုက်ခိုက်တဲ့နေရာမှာရေပြင်သတင်းကောအခြားသတင်းတွေကိုတိကျမှုရှိမှလားတိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါတောင်းကြမှုနေနေစစ်ပွဲမှာပြည်သူအသက်အဝင်စီးစိမ်နိုင်ငံတော်အချုပ်အခြာအာဏာကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေပဲဖြစ်တယ
်။ဒါပေမဲ့စစ်တပ်ကိုဆန့်ကျင်ထွက်လာတဲ့ CDM ဗိုလ်မှူးနော်ရုတ်ကတော့ဒီလေကြောင်းတိုက်ခတ်မှုအပေါ်အခုလိုသုံးသပ်ပါတယ
်လက်တော်မှာတော့ဒီစစ်ကောင်စီကလေကြောင်းတုံးမြင့်တိုက်ခတ်မှုတွေကိုကျွန်တော်ဇက်တိုက်တွေ့နေရတယ်ဒါဟာကြော်တိုင်းအင်အားစုတွေတိမ်ပိုင်ထင်ယူတာနေမိတွေကိုချိန်ကြောက်အကြော်တရားပေးလို့တာဖြစ်နိုင်ပါတယ်အလားတူလက်ရှိမှာလည်းဒီချမ်းမြောက်သူတို့ပြလာချူဘက်ကိုတိုင်းငံထိုးစစ်ဆင်နိုင်ဖို့စစ်ကောင်စီဟာမြေပြင်တက်ပြီးလက်နက်ခဲယမ်းတွေရိတ်ခါတွေပို့ဆောင်ပြင်ဆင်နေတယ်ဘလို့ကြားရရတယ်ပေါ့နော်ဒါကြောင့်ဒီလိုစစ်ကောင်ဆောင်ရဲ့အမိန့်အရဒီလိုမြေပြင်တိုင်းငံထိုးစစ်ဆင်နိုင်မှုတွေလို့နိုင်ဖို့အတွက်လေကြောင်းတုံ့ပြန်တိုက်ခိုက်မှုတွေရှိလာနိုင်ပါတယ်။ဒါ့အပြင်ဒီတော်လိုင်းအင်အားစုတွေရဲ့ထိုးစစ်ဟုံကိုရပ်တန့်နိုင်အောင်လို့ဒီတိမ့်ပိတ်နေမီနောက်ပိုင်းနေရာတွေကိုဒါလေကြောင်းဘုံကျဲချင်းချောင်းမှုတွေလှုပ်ဆောင်လာနိုင်ပါတယ
်။အလားတူနောက် CDM ဗိုလ်ကြီးစင်ရွက်ကလည်းအခုလိုထောက်ပြပါတယ်
။လေကြောင်းတိုက်ခိုက်မှုကတော့ကျွန်တော်တို့မဟာမိတ်သုံးဖို့ရတယ်ကန့်ကွက်စာထုတ်တယ်နိုင်ငံတကာကိုအကူအညီတောင်းလိုတဲ့သဘောရှိတယ်ပေါ့နော်။အဲဒီမှာစစ်တပ်မှာကလည်းဒီလေကြောင်းအင်အားမှမရှိရင်မြေပြင်တိုက်စွမ်းကြီးကလုံးဝအနေဆုံးအနေထားကိုရောက်ပြီပေါ့နော်စစ်တိုက်တဲ့အဆင်မဟုတ်ဘူးလက်နက်မဲ့ပြည်သူကအကြမ်းဖက်နိုင်လောက်တဲ့ရဲတာတာမိတ္တတာတာတိုက်စွမ်းကြီးလောက်ပဲရှိတော့လေအနေထားမျိုးအဲ့တော့သူဒီလေကြောင်းနဲ့တာဝန်ဖြစ်လက်နက်တွေမှမတုံးရင်စစ်တပ်ကဒီဆုံးရှုံးမိသားနယ်မြေတွေပြန်ရဖို့ဝေးနောက်ထပ်တစ်ခုပြီးတစ်ခုထပ်ပြီးလက်လွတ်ရမယ်အနေထားလိုမျိုးကိုလည်းပြောချင်ပါတယ်ဗျ
တစ်ချိန်တည်းမှာဒီတစ်ခေါက်ထူးခြားလာပုံကိုလည်းတောက်လျှောက်စောင့်ကြည့်လာတဲ့ CDM လေတက်တစ်ချက်ကြီးဇေယျကအခုလိုသုံးသပ်ပါတယ
်ဒီတစ်တုံညာနှစ်ခုဖြစ်တယ်ဟာဒီကြောင်းတိုက်ခိုက်မှုကြီးကတောက်လျှောက်များခဲ့တာပေါ့နော်တစ်တုံညာနှစ်ခုကြားတဲ့ကာလမှာအနေငယ်ရောသွားတယ်လို့ဆိုပေမဲ့လည်းတစ်ဖက်ကဒီကြောင်းတိုက်ခိုက်မှုအကျဉ်းကြီးတော့က300ကျော်ဒီခါကြရင်တော်တော်400ကျော်ကအချိန်ကြီးပေါ့ကျွန်တော်တက်သွားတာလည်းရှိတယ်အဓိကတက်တက်ပဲဆိုင်တဲ့နေရာတွေသူတို့တက်တွေဝင်စည်းခံရတဲ့ဝင်ပြီးတော့တိုက်ခိုက်ခံရတဲ့အခြေအနေမျိုးတွေမှာကလေးချောင်းပြစ်ကိုပေးတဲ့ပုံစံမျိုးနဲ့ပြင်းပြထန်ထန်လုပ်ခဲ့တာပေါ့နော်အဲခုကတော့ဒီရဲ့ဘိုက်ဖွန်ပို့ပြီးတော့အတွင်းကြဲကြဲဖြစ်လာတာတော့ဒီတိုက်ပွဲမရှိပဲနဲ့ပိမိသားမျိုးတွေကိုဒီရဲ့ရရှိရှိများအချိန်မှာအဓိကသူကအရက်ဖက်ပြတ်မှတ်တွေဥတီပြီးတိုက်ခိုက်တဲ့ပုံစံမျိုးဖြစ်လာတာပေါ့နော်ဒါကပြောင်းလဲလာတာပေါ့အဲဒါကလည်းသူပို့ပြီးတော့သူ့မျိုးတွေအသိခံမှာဆိုးလို့မျိုးတွေနောက်ထပ်မသိအောင်ပို့ပြီးတော့အဲသူနေရဲကြိုင်ပြီးရောဆိုတော့သူတို့ပြောပြောနေကြပုံမူတည်ပြီးတော့ပဲဒါအလုပ်လာတာပေါ့နော
်ဒါအပြင်ရှစ်ဆက်ပိုပြင်းထန်လာနိုင်တာကိုလည်းပွင့်မှုနောက်ရောဂါအဆက်သုံးသက်ပါတယ်ဒီရှစ်ဆက်ဆက်ရောက်မှုဖြစ်လာနိုင်တာအပေါ်လွေးရည်ဦးကလည်းအခုလိုရှင်းပြပါတယ
်လက်ရှိကတော့ဒီလူထုတွေကလည်းမြင်လာတယ်စစ်ကောင်စီသူမပြုတ်နေတရွေ့ရတော့လူထုတွေကလည်းအေးချမ်းမှာမဟုတ်ဘူးလူထုတွေကလည်းချိန်ဆတာမထီရောက်ကြလို့ဒီလက်နက်ကန်
အရာရအစိုက်ပိုင်းပြီးတော့မှဖောက်ဝင်လာကြတာကိုလည်းပုံများလာတို့လည်းတွေ့ရပါတယ်ဒီတိုင်းရင်းသားလည်းနဲ့ကန်တွေပတ်မှာအစိကောင်းစီကဖိုလိုလာဖြစ်နေတော့ကျမတို့မှလည်းအခုခံဖို့ကောက်ွယ်ဖို့တာဝန်ရှိပါတယ်အဲကြောင့်မို့ဘုရားတဲ့ဟာဆောင်ရွက်ဖို့ရှိပါတယ်ကြာပြင်အေးအရခတ်တက်တော်နဲ့နေဆက်သူကလည်းနေချောင်းတိုက်တာကြောင့်ဒီတစ်ပတ်ထဲလူတွေရချီဝင်းကျင်တည်ဆုံတာမှာမောင်းထုံးနဲ့ပေါက်
ာတွေကိုပိုတိုက်လာနိုင်တယ်လို့ပြောခဲ့ပါသေးတယ်ခင
်ဗျ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို20 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖိုင်တိုမီတာနဲ့ဖန်ယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိဖိုင်တိုမီတာ32 kHz 9383ညနဲ့9383ညဖိုင်တိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့ American ရွေးကောက်ပွဲအထူးအစီအစဉ်နဲ့ပတ်စံကဏ္ဍတွေအလှည့်ကြပါပြီ။လူငယ်ကဏ္ဍဖြစ်တဲ့ Gen Z နဲ့အားကစားအစီအစဉ်တွေမတင်ဆက်မီမှာပုံမှန်တင်ဆက်နေကြ Editor နဲ့ဆွေးနွေးခန်းနေရာမှာဒီတစ်ပတ်တော့သမရလောင်းစကားစတူပွဲသုံးသက်ချက်အထူးအစီအစဉ်နဲ့တင်ဆက်မှာဖြစ်ပါတယ်။ American ပြည်ထောင်စုမှာအင်္ဂါနေ့ညချင်းပခဲ့တဲ့ Democratic နဲ့ Republican Party သမရလောင်းနှစ်ဦးဖြစ်တဲ့ဒုသမရကမလာဟဲရစ်နဲ့သမရဟောင်းဒေါ်နယ်ထရန့်တို့စကားဆက်ထုတ်ပွဲနဲ့သုံးသက်ချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တိုက်ရိုက်ထုတ်လွှင့်ခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ဌာနမှူးဒေါက်ကင်ဆိုဝင်၊ဂျီဒန်အက်ဒီတာဦးကျော်စန်တာ၊အမေရိကန်နိုင်ငံရေးသုံးသက်သူဒေါက်တာတစ်ဆွေနဲ့မြို့သမီးအခွေရေးတက်ကြွလှူရှားသူမက်ခင်လီတို့သုံးသက်ဆွေးနွေးချက်တွေကကောက်နှုတ်ပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်အခုထပ်မံတင်ဆက်လိုက်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုအထူးအစီအစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်။တိတ်ကိုစိတ်ဝင်စားဖို့ကောင်းတဲ့စကားစစ်ထိုးပွဲကိုကြည့်ရှုခဲ့ရတာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးဖို့အတွက်အကြီးတန်းအက်ဒီတာဦးကျော်စန်းသာကဦးဆောင်ပေးမှာပါ။အမေရိကန်နိုင်ငံရေးကိုအနီးကပ်စောင့်ကြည့်နေတဲ့ကျမတို့ရဲ့မိတ်ဆွေကြီးဒေါက်တာတင့်ဆွေကလည်း Skype ကနေအစီအစဉ်ရှိနေပါပြီ။အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူမက်ခင်လေးကိုလည်းကျမတို့အခုစတူဒီယိုထဲမှာဖိတ်ခေါ်ထားပါတယ်။နှုတ်ခွန်းဆက်တည်တော့များပါပြီဆရာကြီး။ဆွေးနွေးပွဲစကားဝိုင်းစလိုက်ကြအောင်လား
ကျေးဇူးတင်ပါတယ်ထဏမှုဒေါက်ကင်ဆိုရင်ဆရာဒေါက်တာတင်းဆိုကြားပါလားခင်ဗျာအခုကျွန်တော်တွေကြားခဲ့ရတာကတော့အင်တာပွဲကြီးပြောကောင်းပါဆရာတရားလူတွေသူတွေစောင့်မျှော်နေကြတဲ့ဟာဒီတော့ဒီခမပထမဆုံးသူတို့ဖြေတာမပြောရင်မှမင်းရဲ့မော်ဒရေတာဆရာလုပ်သွားတဲ့အစီအစဉ်သိကောင်းတယ်ထင်ပါတယ်သူတို့ကအရေးကြီးတဲ့ issue တွေကိုတစ်ခုပြီးတစ်ခုပြီးသွားတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှာပထမဆုံးမင်းရဲ့မိကောင်ကတော့ဒါစီးပွားရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရွေးကောက်ပွဲအတွက်အရေးကြီးဆုံး issue လည်းဖြစ်ပါလိမ့်မယ်လူတွေကလည်းစီးပွားရေးနဲ့ပတ်သက်ပြီးတော့အဓိကထားပြီးစဉ်းစားကြတာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောသွားတဲ့ကိစ္စမှာဆရာဒေါက်တာတင့်ဆွေဘယ်လိုမြင်ပါလဲကျွန်တော်အဓိကထားပြီးပြောစီချင်တာကသူတို့က policy ဘိုင်း facts ဘိုင်းကိုအဓိကအထောက်ခံတဲ့ခိုင်မာပြောသွားတဲ့အပိုင်းရှိတယ်တချို့ကလည်းပဲတချို့တင်ရတယ်မှာလည်းပဲသူတို့ rhetoric policy စကားလုံးပဲရှိပြီးတော့ပြောသွားတဲ့ဟာလည်းတွေ့ရပါတယ်အဲ့တော့ဆရာနိုင်ရှင်ကြည့်ပါနေပတ်သက်ပြီးတော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးရနင်းရဒီစစ်ထိုးကြတာပေါ့လေစကားစစ်ထိုး
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲဒီစီးပွားရေးကတော့အမေရိကန်နိုင်ငံအတွက်အရေးကြီးဆုံးနံပါတ်1ကိစ္စဖြစ်ပါတယ်ဒါဟုပရမအုပ်ဆုံးမေးပြီးတော့ဖြေတဲ့ပုံကိုယ်တွေကလည်းဖြေကြတာပေါ့လေဆိုတော့လေကျွန်တော်ကဟိုဂျာကနေပေါ့နော်ဟိုမြင်တဲ့အမြင်ကတော့အာဒေါနတမ်ဒောင်းဒေါနထရမ့်ကတော့သူကတော့တခြားလုံးပေါ့လေဒီတနားရီကွယ်လုံးဟိုအင်္ဂလိပ်လိုပြောရင် Trump is Trump လို့ပါပဲသူပြောနေကြစကား ဒီကိုငါအကုန်ကောင်းတယ်သူများတွေလုံးဝမကောင်းဘူးဆိုတဲ့အနေနဲ့ပြောပြီးတော့ဒီစီးပွားရေးကိစ္စမှာလေသူပြောတဲ့ကိန်းဂဏန်းနေကိန်းဂဏန်းနေပေါ့လေအဲ့ဒီထဲမှာလည်းအလုံးပြောတဲ့ထဲမှာဒီ inflation လို့ခေါ်တဲ့ငွေကြေးဖောင်းပွားမှုကိစ္စလည်းပါတယ်ခင်ဗျာသို့တော့ဒီငွေကြေးဖောင်းပွားမှုကိစ္စအပအဝင်စီးပွားရေးကိန်းဂဏန်းတွေကိုကျွန်တော်တို့ကဟိုအလွယ်လေးနဲ့ငါဒီတရားငါလက်ထက်ကတော့ကောင်းတယ်သူလက်ထက်မကောင်းဘူးပြောလို့မရပဲတကယ်သူတည်တရာလေးလာမှုကိန်းဂဏန်းတွေကိုခြေပြီးမှပြောရမယ်ကိစ္စဖြစ်တော့ဒေါ်နယ်ထရန့်ကတော့ရည်ဘူးကပြောပြီးသူ့လက်ထက်တော့ inflation ဟို၃ညပဲရှိပြီးခုမှတက်နေတယ်လို့ပေါ့နော်သို့တော်လည်းပဲဟိုကျွန်တော်တို့မီဒီယာအားလုံးကဟိုသူတည်တရာဌာနတွေကထောက်ပြတာဒါ inflation ကအခုမကြသေးခင်တစ်လလောက်တော့မှ 1.9 အထိကျသွားတယ်စသဖြင့်ပေါ့နော်ဆိုတော့ဒါတခုနောက်တစ်ခါအဲ့ဒီထဲမှာလဲဒေါ်နယ်ထရန့်ကအဓိကတရုတ်ကိုဆောင်းပေးပြီးတရုတ်ကုန်ပစ္စည်းတွေတရုတ်ကုန်သွယ်ရေးကိစ္စတွေပေါ့လေသူကတော့ရေဘူးကတော်တော်ဆန်တယ်ဗျာဒါပေမဲ့ဟိုတော့ဟာထောက်ပြတယ်လို့ပေါ့နော်ကမလာဟရစ်ဆက်ထောက်ပြတယ်လို့တရုတ်ကုန်ပစ္စည်းတွေကိုအခွန်ကောက်လိုက်လို့ရှင်အဲ့ဒီပိုက်ဆံတွေကစားသုံးသူတွေကပေးရမယ်ဆိုတဲ့အချက်ကတော့အမှန်ဆုံးပဲခင်ဗျာဒေါ်နယ်ထရန့်သူလည်းရမှာမဟုတ်အမေရိကန်လည်းရမှာမဟုတ်တရုတ်ကလည်းရှုံးမှာမဟုတ်ဒီနေ့အဖြစ်ကျွန်တော်တင်ပြလိုက်တော့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ကုန်သွယ်ရေးပဲဖြစ်ဖြစ်စီးပွားရေးစီရေးပဲဖြစ်ဖြစ်လုံခြုံရေးပေါ့လေတရုတ်နိုင်ငံကိုကျွန်တော်တို့ဟိုဒီကျွန်တော်တို့အထက်တန်းကျောင်းသားအဆင့်လောက်ကစကားစစ်ထုတ်ပွဲကစကနိုင်လူယုံနဲ့မရဘူးတရုတ်နိုင်ငံကနှစ်ပေါင်းအနည်းဆုံး50လောက်ကြာကြာနဲ့စီမံပြီးတော့လှုပ်ထားတဲ့ဟာအမေရိကန်နိုင်ငံနဲ့ရှင်းအမေရိကန်နိုင်ငံကြော်လုံနေတဲ့ဟာကိစ္စတူလွယ်လွယ်လေးနဲ့ပေါ့ငါတက်ရင်တော့တရုတ်ကဒုက္ခပေးပြီးတော့အမေရိကန်ချသမယ်ဆိုတဲ့ဟိုစင်ကြီးဟာစင်ကြီးမတန်ဘူးလို့ကျွန်တော်မြင်ပါတယ်နောက်တစ်ခါအခွန်ကိစ္စလည်းအဲ့ဒီတိုင်းပဲခင်ဗျဟိုကမလာဟရစ်ဆာလူလက်တန်းစားတွေအခွန်ကိုရှော့ပြီးတော့တထေးကြီးတွေရဲ့အခွန်ကိုတိုးမယ်ဒေါ်နယ်ထရန့်ကသူကထုတ်တာမပြောတာတထေးကြီးတွေအခွန်ကိုသူကရှော့မှာလူလက်တန်းစားတွေတိုးမှာဒီနှစ်ချက်ကိုတော့ပြောမသွားဘူးလို့နားထောင်တဲ့လူတွေကသဘောပေါက်တယ်လို့ကျွန်တော်ပဏာမှာဆွံ့လို့ပြရတယ်ခင်ဗျဟုတ်ကဲ့ဆို
တော့တော်ခင်ဆိုရင်အဲ့ဒီကင်မရာဟဲ့စ်ပြောတဲ့ညမှာအချက်လက်စဉ်းစားကူကမှုပူပါပြီးတော့ဒေါ်နယ်ထရန့်ပြောတာမှအဲ့လောက်မပါဘူးလို့ကျွန်တော်သတိထားမိကြပဲဘယ်လိုသဘောပါလဲ
ဒေါ်နယ်ထရန့်ကတော့ခုနကဆရာဒေါက်တာနစ်စေပြောသလိုပါပဲဒေါ်နယ်ထရန့်ရဲ့ပုံစံကတော့ဒေါ်နယ်ထရန့်ကဒေါ်နယ်ထရန့်ပါပဲပေါ့နော်သူဟိုကိုဆရာပြောရလို့ရှိရင်တော့ငါစကားနွားရပဲပြောသူကလူဘိန်းနားလဲအောင်လူကြိုက်အောင်သူပြောတတ်တယ်အဲ့တော့သူ့ကိုထောက်ခံတဲ့လူတွေကသူမှားပြောကိန်းကနန်းပါမပါပါသူ့အမကန်ထောက်ခံတဲ့လူတွေကထောက်ခံပါပဲဒါကတော့ဟိုစီဝိုင်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လူဝင်မှုကြီးကြိုက်ရေးနဲ့ပတ်သက်လို့ပဲဘယ်အရာပဲဖြစ်ဖြစ်သူ့ကိုထောက်ခံနေတဲ့ပုံကိုယ်ကြီးအားလုံးကတော့ဆက်ပြီးတော့အခိုင်အမာထောက်ခံနေဦးမှာပါပဲအဲ့တော့ तू ပြောတဲ့ကိန်းကနန်းတွေကများသောအားဖြင့်ကတော့ဟို तू ပြောကျင်တာတွေပေါ့နော် तू သူ့စိတ်ထဲမှာရှိတာကို तू ကဒီတိုင်းပဲပြောချလိုက်တာပဲဒီကိန်းကနန်းဒီမှန်လားမှားလားဒီ fact check လုပ်တာတွေပဲ तू မရှိဘူးပေါ့နော် तू ပြောကျင်တာ तू ပြောချလိုက်တာပဲအဲ့ဒီဥစ္စာကိုလည်း तू ကနောက်မဆုတ်ဘူးရှေ့ဆက်ပြီးတွန်းပြီးတော့ तू ပြောကျင်တာ तू ပြောမှာပဲမေးတဲ့မေးခွန်းကိုလည်း तू ကတဲ့တယ်မဖြေဘူးမဖြေဘဲနဲ့ तू ပြောကျင်တဲ့ဘက်ကိုဆွဲပြီးတော့ तू ကဖြေသွားတာဒါ तू ရဲ့ဟိုဘယ်လိုခေါ်မလဲ तू ရဲ့ knee view ဟာခေါ်မှာပေါ့နော်ဒါ तू အမြဲတမ်းလုပ်နေကြပုံစံအတိုင်းပါပဲဆရာ
ဟုတ်ကဲ့တော်ခင်းလေးဘယ်လိုသွားပါလဲ
ဟုတ်ကဲ့ပါကျွန်မလည်းဟိုဒီ debate မစခင်တော့ကတော့တော်တော်လေးဟိုပေါ့စိတ်ဝင်စားစရာအကျိတ်နယ်ဖြစ်မဲ့ debate တစ်ခုလို့စကားအေးလူပွဲတစ်ခုစစ်ထိုးပွဲတစ်ခုလို့ထင်ခဲ့တာပေါ့နော်ဒါပေမဲ့ကြည့်လိုက်တဲ့အခါမှာကျတော့ Donald Trump ကခုနဆရာတို့အန်တီလိုပြောသလိုပဲဒေါ်နယ်ထရန့်ပဲပေါ့နော်ဘာမှအချက်လက်မပါကျမတို့လိုအမေရိကန်နိုင်ငံရေးနဲ့လည်းအရင်မနှီးဆက်ဘူးပေါ့နော်ပြောရလို့ရှင်နိုင်ငံရေးနဲ့မနှီးဆက်ဘူးကိုကစိတ်ဝင်စားလို့ဒါကို follow လုပ်နေတဲ့လူတွေအတွက်တောင်မှကြည့်ရတဲ့ဟာတော်တော်စိတ်ပျက်တယ်နော်အမေရိကန်သမ္မတနှစ်ယောက်ဖြစ်မဲ့သမ္မတလောင်းနှစ်ယောက်စစ်ထိုးတဲ့ဟာဒီထက်တော့ပိုပြီးတော့ policy နဲ့တေချာ strategy တွေနဲ့ smart ကြကြပြောနိုင်လိမ့်မယ်လို့ထင်ပေမဲ့ဒေါ်နယ်ထရန့်ကအဲ့လိုမဖြစ်နေတဲ့အပြင်တကယ်တမ်းတော့ကျမသာစကယ်လူပွဲမှာအမှတ်ပေးရမယ်လို့ဆိုရင်ဒေါ်နယ်ထရန့်ကိုကျွန်မအရှုံးပေးမှာပါ။အ
ဲအကုန်လုံးဒေါ်နယ်ထရန့်ကိုဆန့်ကျင်ပြီးတော့ကင်မရာဟဲရစ်ဘက်ကလူတွေဖြစ်နေတော့ကျွန်တော်ပြောရအောင်ပါ။ဒီဒေါ်နယ်ထရန့်ကိုတကယ်တော့ပြည်သူတွေကဒေါ်နယ်ထရန့်ကိုမဲပေးကြတယ်၊ကြိုက်ကြတယ်ဆိုတာလည်းပဲစီးပွားရေးကိုဒေါ်နယ်ထရန့်ကပုံပြီးကင်တွယ်နိုင်မယ်။ဒေါ်နယ်ထရန့်လက်ထက်မှာကုန်စည်နှုန်းပြမယ်စသဖြင့် through ဟာလက်တွေ့ခံစားချက်ကပေါ်ထွက်လာပြီးတော့အဲ့လို
ဟုတ်ပါတယ်အောက်ချေလူရန်စားကဒီလိုရှိပါတယ်ဒေါ်နယ်ထရမ့်ကစီးပွားရေးအမြင်ရှိတယ်စီးပွားရေးလုပ်ငန်းရှင်ကြီးတယောက်ပေါ့နော်အင်မတန်မှအောင်မြင်တဲ့ဒီအိမ်ချမ်းကြီးနဲ့ပတ်သက်ပြီးတော့ဟိုတယ်ကြီးလေးနဲ့ပိုင်တဲ့ကဘာမှလည်းတူနိုင်မယ်နဲ့ဟိုတယ်အများကြီးရှိတယ်ဆိုတော့လူတွေအားလုံးကသူ့စီးပွားရေးနဲ့ပတ်သက်လို့ရှိရင်သူကပိုင်နိုင်တယ်သူကစီးပွားရေးနဲ့ပတ်သက်လို့ရှိရင ခိုင်မှယုံကြည်ထားတာအဲ့တော့ဒီကာမလာဟဲရစ်လက်ထက်ကတော့ဒါတမနာဂျိုးဘိုင်ဒန်လက်ထက်မှာတော့ inflation နေငွေကြေးဖောင်းပွားတာနေဖြစ်တယ်ကုန်စည်နှုန်းတွေကဒီနေ့တခြားတက်တယ်ဈေးသွားလို့ရှိရင်အရင်တုန်းကငိုးစားတကြက်လောက်ပေးရတာအခု၄ကြက်လောက်ပေးနေရတယ်ကျပ်ဥစည်းတွေတက်တယ်နွားလို့စည်းတွေတက်တယ်အခြေခံလူတန်းစားတွေကအဲ့ဒါတွေကြောင့်တို့ကဒေါ်နယ်ထရမ့်ကိုအားကိုးတကြီးနဲ့ထောက်ခံခြင်းကြတယ်လို့ကျွန်မမြင်ပါတယ်ဆရာ
ဟုတ်ပါတယ်အဲ့ဒါဒေါ်နယ်ထရမ့်ကိုလည်းကတွေ့ကြည့်ပေါ့လေသူကဘာလဲဆိုတော့နောက်တစ်ခုဆွေးနွေးတာကတော့ abortion ကြာဖြစ်ပါတယ်ဟုတ်ကဲ့ကင်မရာဟဲရစ်မင်းကပြောရုံကလည်းကျွန်တော်ဒီကိစ္စဆွေးနွေးတယ်ဆရာဒေါက်တာတင်းဆွေးနွေးတော့ခင်ဆိုရင်ကိုစပြီးမြင်ပါတယ်ဒီခါကျတော့အမျိုးသမီးအခွင့်အရေးတက်ကြွသူဖြစ်တဲ့မခင်လေးဘယ်လိုသွားပါလဲခင်ဗျအဲ့ဒီ abortion ကိစ္စနဲ့ဆွေးနွေးတ
ာကျွန်မကတော့ဟိုအပြေဝထောက်ခံတယ်အပြေဝထောက်ခံတယ်ဆိုတဲ့ဟာကျွန်တော်တို့မြန်မာနိုင်ငံမှာလည်း abortion က illegal ပေါ့နော်တရား
တရားဘယ်ကိုထောက်ခံတာလဲ
Camilla Harris ကိုထောက်ခံပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကဟိုကျမဒီနေ့မှာပဲကျမ Facebook မှာတော့ post တင်လိုက်မိတယ်။ဒီမှာလဲဒီ reproductive rights တွေ freedom တွေပြောနေတဲ့အချိန်မှာကျမတို့လွန်ခဲ့တဲ့10နှစ်ကကျမတို့မြန်မာနိုင်ငံမှာလဲမဘာသာအနေပြီးတော့မျိုးစောင်းဥပဒေ၄ခုကိုပြဋ္ဌာန်းဖို့လုပ်ခဲ့ပါတယ်။ဆိုတော့စဉ်းစားကြည့်လိုက်ရင်ကြတော့ဘာသာရေးမှာပဲဖြစ်ဖြစ်ကျမတို့ဒီလိုမျိုးမျိုးဆက်ပွားတာတားဆက်ချတာပဲဖြစ်ဖြစ်ဒီကိစ္စတွေ family planning ဆိုတာမိသားစုကာယကံရှင်တွေကတော့ဆုံးဖြတ်ရမယ့်ကိစ္စဖြစ်ပါတယ်။အဲ့လိုမျိုးဆုံးဖြတ်တဲ့အခါမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့ဆိုရင်လေမှန်ကန်တဲ့ education အသိပညာတွေပေးရမယ်မှန်ကန်တဲ့ resource တွေပေါ့နော်ဟိုထောက်ပံ့တွေပေးရမယ်သူတို့လိုအပ်တဲ့ဟာတွေကိုပံ့ပိုးပေးမယ်ဆိုရင်ဒီမိသားစုတွေကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှာဖြစ်တယ်ပြီးခဲ့တဲ့အပတ်ကလည်း Andy Dawkins ဝင်းလည်းထောက်ပြသွားပါတယ်ကျမတို့အမျိုးသမီးတွေကကိုတိုင်ခံစားမှုမှဒီအမျိုးသမီးတွေရဲ့ဒီဒုက္ခတွေကိုသိမှာပါအကယ်၍မြန်အချောင်းအစင်မပြေဆိုတာပဲတမကောင်းဆိုတာပဲပေါ့နော်ကျမတို့ကကိုဝင်ဆောင်ရတယ်ပဲဖြစ်ဖြစ်နောက်ကကျမကိုတိုင်ဆိုရင်လည်းသက်ကြီးမိခင်တယောက်အနေနဲ့ကိုဝင်ဆောင်ရတဲ့အခါမှာကိုဝင်တရေသားနှုတ်ရဲ့အချိန်မှာပဲကျမတို့ဆစ်ရပါတယ်ဒေါန်ဆွန်လိုပါလားကလေးရကျမကြီးဟိုကောင်းမှလားမကောင်းလားဆိုတာဆစ်ရပါတယ်အကယ်၍မြန်ကျမတို့ကအဲ့လိုကျမကြီးမကောင်းတဲ့အခြေအနေမှာကျမတို့ကဒါကိုတိတိကျကျနဲ့ဆက်ပြီးဒီကလေးကိုကြီးပြင်းတဲ့အထိမွေးဖွားလိုက်မယ်ဆိုရင်အဲ့ဒီမိသားစုမှလည်းဝင်တော့မှုအများကြီးဖြစ်ပါတယ်ဒီလိုနိုင်ငံမှာဆိုရင်တော့ပိုဆိုးတာပေါ့နော်ဘာလို့လဲဆိုတော့ဒီလိုမျိုးမွေးလာမဲ့เนาะ special need ပေါ့နော် special child ကလေးတွေကိုဆိုရင်အစိုးရကနေပြအကုန်လုံးပံ့ပိုးကူညီပေးရတာဖြစ်ပါတယ်အဲ့ဒီအတွက်အစိုးရမှလည်းဝင်တော့မှုပို့ပြီးတော့ဖြစ်နိုင်ပါတယ်ကျမကတော့အမျိုးသမီးခွင့်ရေးတက်ကြွလှူရှားသူမှုလို့ရမဟုတ်ဘူးကျမတို့စဉ်းစားကြည့်လိုက်တဲ့အခါမှာအလုံးရဲ့ဝင်တော့ဝင်ပိုးတွေပြည့်ပြီးတော့မိသားစုကိစ္စအောင်မိသားစုကပဲဆုံးဖြတ်တာတော့ကျမကသဘောတူပါတယ်ရှင
့်ဒီပါနေနေလေးဝင်ပြောခြင်း
တရားပြောပါခင်ဗျာမိပါတ
ယ်ဟုတ်ကဲ့ပါအမျိုးသမီးဆိုတော့လေဒီလိုကဟိုဥစားဒီလူတိုင်းလူတိုင်းကဘသူမှဟိုကိုဝင်တစ်ခုရလာပြီဆိုရင်ဘသူမှဒီကလေးကိုဖျက်ချခြင်းနဲ့ဆိုတဲ့စိတ်ကမရှိပါဘူးမဖြစ်မနေဖြတ်ချမဖြစ်မနေပေါ့နော်ဖြတ်ချရမယ်အခြေအနေတစ်ခုခုနဲ့ကြုံလို့ရှိရင်မဆုံးဖြတ်ချင်ပဲနဲ့ဆုံးဖြတ်ရတဲ့အရန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုမျိုးသမီးတွေကရင်ဆိုင်ရတာပါအဲ့တော့ဟိုကျွန်မကိုယ်တိုင်လည်းခံစားမှုတာဗာလဲဆိုတော့ဟို threatened abortion လို့ခေါ်တာပေါ့နော်ကိုယ်ဝင်ဆောင်ရတယ်ဆောင်ကိုယ်ဝင်ရသွားတယ်ဒါပေမဲ့အဲ့ဒီကလေးကဟိုဖြတ်ချခြင်းတလို့လို့ဖြစ်တာပေါ့ဒါကိုယ်နဲ့လည်းမဆိုင်ဘူးသူဟာအလိုလျောက်သဘာဝလျောက်ဖြစ်တယ်သွေးတွေပါရင်ဆင်းလာဆိုဆရာဝန်ကပြောဆရာဝန်ကဒါက threatened abortion လို့ခေါ်တယ်အဲ့တော့ bed rest အဲ့ရတဲ့မှာနားနေရမှာဆိုဆေးဥမှာနားခိုင်းလိုက်ပါတယ်နားခိုင်းတဲ့အခါမှာကျမသမီးလေးကျမအဖတ်တင်တယ်လေအဲ့တော့တကယ်လို့များအဖတ်မတင်ဘဲနဲ့တခုဖြစ်ကြမယ်ဆိုလို့ရှိရင်လေလိုအပ်တဲ့ဥမှာတိန်ချစ်တာ DNC လောက်တာဒီအင်ကိုတန်းဆက်အောင်လုပ်တာအဲ့ဒါမျိုးတွေကမဖြစ်မနေဆရာဝန်တိုင်းကလုပ်ပေးရမယ်ကတာဝန်ရှိတယ်အခုဟာအဲ့လိုဖြစ်တဲ့အခြေအနေမှာတောင်မှ Texas မှာလုပ်လို့မရဘူးအဲ့တော့အဲ့လိုပြည်နယ်တွေမှာကန့်တတ်ထားတယ်အများကြီးရှိပါတယ်အဲ့တော့အန်ဒီမိခင်အတွက်အန်ဒီရဲ့ပေးနိုင်မဲ့ဒီလိုမျိုးသတိသားနဲ့ဆိုင်တဲ့ကိစ္စတွေမှာဒီကိုပိုင်ဆုံးဖြတ်ချက်မိသားစုရဲ့ဆုံးဖြတ်ချက်ပဲအရေးကြီးတယ်လို့ကျွန်မယူဆတယ်အဲ့ဒါကြောင့်မလို့ဒီခါနဲ့ပတ်သက်ပြီးတော့ကမ်မလာဟဲရစ်တို့ဘက်ကနေပြောနေတာတွေကကျွန်မတို့အလုံးပေါ့လေကြားနေရတဲ့ဒီမျိုးသမီးတွေဘက်ကနေကြည့်မယ်ဆိုလို့ရှိရင်ဒီဟာဒီကိစ္စသတိသားဖြစ်ချပိုင်ခွင့်ဆိုတာရှိသင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှောက်တူရေဘာဖြစ်ဆက်ဆွေးနွေးကြပါသေးခင်ဗျာ
ဟိုပထမဦးဆုံးဟိုဆရာဦးကျော်သန္တာဆွေးနွေးသွားတဲ့ဒီဘိတ်ကို ဟုတ်လားအက်ခံပြီးတော့လုပ်တဲ့ဟိုဌာနကိုချီကျူးတော့ပေါ့ကျွန်တော်မြင်တာတော့ဒီလိုဗျသူက ABC ပေါ့နော်ဒီ ABC ကမလုပ်ခင်ဒပိတ်မလုပ်ခင်မှာတခြားမီဒီယာတွေကအမေရိကန်မှာအန်ကာဆိုပင်နိုင်ပင်နိုင်ဆွေးနွေးမေးမြန်းတဲ့ပုဂ္ဂိုလ်ပေါ့နော်အန်ကာအညံ့ဆုံးနှစ်ယောက်လို့သူကသူဝေဖန်သွားတယ်ဗျဒါမှမဟုတ်ဒီကနေ့ကြည့်တဲ့အခါမှာကျွန်တော်ကအညံ့ဆုံးမဟုတ်ဘူးလို့ယူဆပါတယ်နှစ်ချက်ကျွန်တော်တွေ့တယ်ခင်ဗျပထမတစ်ချက်ကဟိုတရုတ်ရဲ့ကွန်ပျူစီတွေကို20ရာခိုင်နှုန်းကောက်မယ်ဆိုတော့20ခန်းကို20ရာခိုင်နှုန်းခန်းကို ABC ကပြောတယ်နောက်အခုမေခွန်းဖြစ်တယ် abortion ကိစ္စပေါ့နော်ကျွန်တော်ဆရာဝန်ဆိုတော့ဟိုပို့ပြောမယ် abortion ဆိုတော့3နဲ့အဲ့ဒါအလိုလိုကိုယ်ကိုပြက်ကြရဲ့ miscarriage ကလည်းမတူဘူးနောက် Donald Trump ပြောတဲ့အထက်မှာသူက9လ8လ9လ abortion လို့ပြောတော့အဲ့ဒီ anger မျိုးသမီးက9လတော့မရှိပါဘူးရှင်လို့ထောက်ပြတယ်ခင်ဗျဆိုတော့ဒါကျွန်တော် anger တွေလို့ဟိုချီကျူးပါတယ်အဲ့တော့ဟို abortion ကိစ္စပြောတဲ့အခါမှာဟိုခုနတော့ဒေါ်ဖင်ဆိုဝေရောမက်ကင်လီရောပြောတာပေါ့လေပမာပြီးပမာနိုင်ငံသူအမြင်နဲ့ဒါပေမဲ့လို့ခက်တာကကျွန်တော်တို့ကအမေရိကန်နိုင်ငံသူတွေကိုကြည့်ရတော့မှာအမေရိကန်နိုင်ငံအမြင်နဲ့ပဲကျွန်တော်တို့ပြောကြရတော့မှာပေါ့နော်ဆိုတော့အမေရိကမှာကျွန်တော်တို့နဲ့လုံးဝမတူတဲ့အမျိုးသမီးတွေရဲ့နဲ့အဲတခါသူတို့ရဲ့အိမ်တောင်ရေးသို့မဟုတ်သူတို့ရဲ့အဲပါတနာကိစ္စတွေကတော့ရှုပ်ထွေးတော့ကအခုလို့ဒီမိုကရက်ဘက်ကတိုးတက်တဲ့အမြင်နဲ့မလို့ရအမေရိကန်အမျိုးသမီးမြောက်များစွာဟာဒုက္ခပင်လဲဝေနိုင်တဲ့အတွေ့ဒါဟာအမေရိကန်နိုင်ငံအတွက်ကတော့ဖြစ်တဲ့အဲဒီအမျိုးသမီးခွင့်ရတရားလို့ကျွန်တော်လည်းထောက်ခံပြီးဆွေးနွေးပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆွေးနွေးရအကြံအထာတော့စိတ်အရေးကြီးတဲ့နေစားဖြတ်ကျော်ပြီးလူတွေပြောင်းရွှေ့ဝင်လာတဲ့ migration visa ဖြစ်ပါတယ်ဆိုတော့ migration လူတွေဝင်လာတဲ့လူကလူစုစုတွေဖြစ်တဲ့အပြင်အိမ်မွေးတရိစ္ဆာန်တွေခွေးတွေကြောင့်လည်းဆက်စပ်နေရဆိုတော့ဒေါက်ကင်းဆိုတဲ့ဆိုမောတော်နေဆောင်မှာတော့ပြောတော့
ကျွန်တော်တော့အခုဆိုအလွန်အကျူးပေါ့နော်ကျွန်တော်ရဗမာလို့ဆိုရင်တော့အတိတ်တရားဝုတ်တီခေါ်မှာပေါ့သူကအလွန်အကျူးအမီတာမှာသူကတစ်ခုခုကိုဖော်ကျူးတဲ့နေရာမှာသူကတစ်ဖက်အဆုံးကိုရအောင်သူကပြောတတ်ပါတယ်အဲ့တော့ဒီနေဆက်ဒေသတွေမှာနေတဲ့ဒီကော်လိုရာဒိုပြည်နယ်တို့အရီဇိုနာပြည်နယ်တို့မှာနေတဲ့ဒေသခံတွေဟာသူတို့ရဲ့မွေးထားတဲ့အိမ်မွေးကြောင့်ခွေးတွေကြောင့်လေတောင်မှဒီဝင်လာတဲ့ migrant တွေကဝင်လာတဲ့ဒီဟိုတရားမဝင်ခိုးဝင်လာတဲ့လူတွေကနေပြီးတော့တတ်စားတဲ့အဖြစ်အထိရအောင်သူကပေါ်ကျူးပြီးတော့ပြောသွားတာပေါ့လေဒါပေမဲ့အဲ့ဒီမြို့နယ်မှာရှိတဲ့ရဲဌာနကိုလည်းလှမ်းပြီးတော့မေးပါတယ်တဲ့ဒီဥစ္စာဒေးဗစ်ကမေးပါတယ်ဒါပေမဲ့အဲ့ဒါမဟုတ်ပါဘူးလို့ပြောတဲ့ခါကျတော့အဲ့ဒါလည်းသူကလက်မခံဘူးဒါတော့ဟိုကပေါ့နော်လူတွေဒီတရားမဝင်ဝင်လာတဲ့လူတွေတကယ်လဲစည်ရင်းစရားကြီးဆယ်တန်းတော့ကြော်သွားပြီဆရာဝင်လာတဲ့လူတွေလေဒါပေမဲ့အဲ့ဒီမှာဝင်လာတဲ့လူတွေအကုန်လုံးကိုဒီတိုင်းကြီးပေးဝင်တာတော့မဟုတ်ဘူးသူကစီစစ်ပြီးတဲ့ခါကျတော့ဒီနိုင်ငံမှာဒီမိသားစုရှိတဲ့လူပေါ့နော်ဒီနိုင်ငံမှာမိသားစုဆယ်မျိုးရှိတဲ့လူပြီးတော့ဒီနိုင်ငံမှာခေါလွန်ခွင့်ရှောက်ထားဖို့ eligible ဖြစ်တဲ့လူတွေကိုတန့်ထုတ်လိုက်တယ်ထုတ်လိုက်ပြီးတော့မှတရားမဝင်ခွဲထုတ်လိုက်ပြီးတော့သူတို့ deportation လုပ်ပါတယ်ပြန်ပို့ပါတယ်အစီအစဉ်နဲ့ဒါပေမဲ့ပြန်ပို့တဲ့အစီအစဉ်ကဒီလောက်အများကြီးကိုနိုင်တယ်မှတော့နိုင်မှာပေါ့နော်ဒါပေမဲ့အတိုင်းတာတစ်ခုအထိတော့အကုန်လုံးလက်ခံတဲ့သဘောမဟုတ်ဘူးသူတို့မှာ processing center တွေရှိတယ်ပြီးတော့အဲ့ဒီမှာ immigration judge immigration တရားသူကြီးလူဝင်မှုကြီးကြပ်ရေးတရားသူကြီးတရားရုံးတွေရှိတယ်အဲ့တရားရုံးတွေလေဝင်နဲ့အားနဲ့မမျှဘူးဖြစ်နေတာပေါ့လူလာဝင်လာတဲ့လူတွေကအရင်များတယ်ဒီလူတွေကိုစီစစ်ဖို့အတွက်ကလူအင်အားမရှိဘူးအဲ့တော့သူတို့မှအဲ့ဒီပြဿနာရင်ဆိုင်နေရတယ်အဲ့ဒါကြောင့်ဒီနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေတရားပြဋ္ဌာန်းဖို့ဆိုပြီးတော့ဘီလ်ဥစားပေါ့တင်ခဲ့တဲ့အဆိုပြုခဲ့တဲ့ဟာကိုဒေါ်နယ်ထရမ့်ကသူရဲ့အထက်လွှတ်တော်အမတ်တွေကိုမဲမပေးနဲ့ဆိုပြီးတော့တားလိုက်တဲ့အတွက်ကြောင့်မလို့ပြက်သွားတယ်ဒါပေမဲ့သူတို့ဘက်က Republican တွေဘက်ကပြောတာကလည်းဘယ်လိုလဲဆိုဒီသမ္မတဘိုင်ဒန်မှာသမ္မတတယောက်အနေနဲ့သူဟာနဲ့သူပြဋ္ဌာန်းခွင့်ဒီအမိန့်ပြဋ္ဌာန်းပိုင်ခွင့်ရှိရတာနဲ့ဘာဖြစ်လို့ဒါကိုလုပ်တာလဲဆိုပြီးတော့မေးခွန်းပြန်ထုတ်နေကြတာဆရာအဲ့တော့ဒီ American ရဲ့နိုင်ငံရေးရလဲအင်မတန်မှအငင်းပွားစရာရှိပါတယ်ဆရာ
ဟုတ်ကဲ့ Donald Trump ကဘယ်လောက်လဲဘယ်နှစ်သန်းလဲတခါလဲမောင်းထုတ်မယ်ဆိုတော့ဘယ်လိုထုတ်မလဲလို့မေးတယ်မေးတော့ကျွန်တော်ကမဖြေ
မေးတဲ့မေးခွန်းတိုင်းကိုဘယ်တော့မှတရားမဖြေပါဘူး
ကဲမခင်လေးတိုင်
ဝင်လာတဲ့နိုင်ငံသားတွေမှာနောက်ခင်လေးတွေလည်းပါတယ်ဟိုကသူကပြောသွားတယ်ဘယ်တန်ငါမောက်ဘယ်နေရာကျော်ဒါလူဆိုတော့အခုလုံးဆွေးငယ်ရရောက်လာကြတယ်ဆိုတော့ထပ်ပြီးတော့ပြောသွားတယ်ဘယ်လိုလုပ်ပါ့မလဲအဲ့ဒါလေအချင်းနေမျိုးမျိုးရှိပါတယ်ကျမတို့တရားမဝင်ကျမတို့ကတော့တရားမဝင်ဝင်လာတာမဟုတ်ပါဘူးတရားဝင်မယ် ဟိုချက်လောက်တာကျမတို့ရဲ့ဟို background ကိုကြည့်တာနောက်ကျမတို့ဘာလောက်လုပ်လဲတကယ်ရောကျမတို့ကကိုယ်နိုင်ငံမှာရေးစီလားเนาะမြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အတွက်ကျမတို့ဟာအသက်အန္တရာယ်ဆိုးရင်ရတဲ့အတွက်ဆိုပြီးတော့သူတို့ကဦးစားပေးပြီးတော့လာရောက်ပြီးတော့ခုံလုံခွင့်ပေးတာဖြစ်ပါတယ်ကျမတို့လည်းဒီလိုခုံလုံတဲ့အခါမှာဒီနိုင်ငံမှာရောက်နေကိုယ်နိုင်ငံမဟုတ်ပေမဲ့ ဒီရောက်တဲ့နိုင်ငံရဲ့ဥပဒေတွေเนาะဟိုလေးစားလိုက်နာပါတယ်သူဟာသူချမ်းသာထားတဲ့ဥပဒေတွေကိုလေးစားလိုက်နာပြီးတော့တကယ်ဒီနိုင်ငံမှာနေမဲ့နိုင်ငံသားတွေကဲ့သို့ပဲကျမတို့ကเนาะအခြေသူတို့သတ်မှတ်ထားတဲ့အတိုင်းကျမတို့ဆောင်ရွက်ပါတယ်ဟိုဘယ်လိုခေါ်မလဲဟိုပေါက်လို့ပဲစားပေါ့เนาะဝင်လာတယ်ဆိုပြီးနေချင်းတလို့နေတဲ့လူတွေတဲမှာတော့ကျမတို့မြန်မာနိုင်ငံသားတွေလည်းမပါပါဘူးလို့ပြောချင်
ကိုလူလူထောက်ခံတဲ့ဟိုဟာတွေနည်းနည်းလေးဟိုပြောပြချင်လို့ပါအဲနောက်အခုတို့နောက်ဆုံးဘောပြုသူတေသနာဌာနရဲ့စစ်တမ်းအရာဆိုလို့ရှိရင်တော့ကမလာဟဲရစ်က44ရာခိုင်နှုန်းထရမ့်က42ရာခိုင်နှုန်း margin of error ပေါ့နော်ဟိုမှားနိုင်ခြေရတော့1.3ရာခိုင်နှုန်းဆိုတော့ဟိုတော်တော်လေးကိုအမှားတော့ဟိုမဆိုးသလောက်ကလေးကမလာဟဲရစ်ကတာနေတယ်ဒါကတော့ပြုသူတေသနာဌာနရဲ့စစ်တမ်းပေါ့နော်နောက်တစ်ခုက the hill ရဲ့စစ်တမ်းမှာကြတော့ကမလာဟဲရစ်က49.4ရာခိုင်နှုန်းထရမ့်က46.2ရာခိုင်နှုန်းဒါအခုနောက်ဆုံးညနေထွက်တဲ့ဟာပေါ့နော်ဒါပေမဲ့ဒီစကားစစ်ထိုးဝဲပြီးမှတော့ဘယ်လိုထွက်လာမလဲမသိဘူးပေါ့နော်အဲ့တော့ Harris ကိုကာမလာ Harris ကိုအမာခံထောက်ခံတဲ့သူက29ရာခိုင်နှုန်းရှိမယ်ထောက်ခံနိုင်ခြေရှိတာ20ရာခိုင်နှုန်းသူတို့စစ်တမ်းရသိရတယ်နောက် Trump ကိုအမာခံထောက်ခံတဲ့လူက37ရာခိုင်နှုန်းအခြေအနေစောင့်ကြည့်မှာ18ရာခိုင်နှုန်း Republican Party ကြီးမှာတော့ထူးဆန်းတာကနော်ဘာပဲဖြစ်နေနေ67ရာခိုင်နှုန်းကထရမ့်ကိုသူတို့မဲပေးမှာပဲတဲ့အဲ့တော့စောင့်ကြည့်မဲ့လူက100ရာခိုင်နှုန်းလောက်ပဲရှိသေးတယ်ဆိုတော့ Republican Party ကတော့သူ့ကိုတခဲနဲ့ထောက်ခံဖို့ကတော့သိကြနေပြီအဲ့တော့ဒီအခုလာမဲ့ရွေးကောက်ပွဲကတော့အစ်တမ်းမကိုစိတ်ဝင်စားစရာကောင်းတဲ့ရင်းခုန်စရာစိတ်လှုပ်ရှားစရာကောင်းမဲ့ရွေးကောက်ပွဲပါဆရာ
ဆရာ30လောက်ရပါတယ်ဆရာနေခုံးချုပ
် Okay ကျွန်တော်တို့ကဒီဘိတ်ကိုအစကနေအဆုံးထိဟာလာကြည်နားထောင်သတင်းတွေလည်းကြည်နေကြတာဒါပေမဲ့လို့ဒီသတင်းတွေကိုကျွန်တော်ထင်တယ်ဗမာနိုင်ငံကနေနိုင်ငံကလူတွေရောဒီမှာရောက်နေတဲ့ဗမာနိုင်ငံသားတွေရောအမေရိကန်အစ်စ်တီရောကကျွန်တော်ထင်တယ်40ခန်းတော့ပဲတိမယ်ကြည်မြကြပြရသတင်းတိမယ်အဲ့တော့ပြီးတော့ထဲကြံထဲရလိမ့်မယ်ကျွန်တော်အမြင်ကတော့ပေါ့လေအချက်လေးပဲကြည်ပြီးတော့ဒါဆိုရင် Trump ကဒါဆိုရင်စသဖြင့်ပေါ့နော်ဆိုတော့ဆုံးဖြတ်ချက်လွယ်တော့ကဒီတည်င်း education တော်တော်နည်းတယ်လို့ယူဆပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင
်ဗျာပါဝင်စေတီဘေးရဲ့ဆရာဒေါက်တာတင့်ဆွေနဲ့မခင်လေးတို့ကို VOA ရအထူးကျေးဇူးတင်ပါတယ်ကဘာတဝါကစိတ်ဝင်စားစောင့်ကြည့်ကြတဲ့ American ရေကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုကျွန်တော်တို့ဆက်လက်တင်ပြပေးမှာပါကျေးဇူးအများကြီးတင်ပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့လူငယ်အစီအစဉ် Gen Z နဲ့ဆက်ပါမယ်ဗျာ။မြန်မာလူငယ်တွေနယ်သာလမှာကြောင်းတက်ဖို့အခွင့်အလမ်းအကြောင်းဒီတစ်ပတ်တင်ဆက်ထားပါတယ်။ညာဒေသကအမျိုးသမီးငယ်လေးတစ်ယောက်ကနယ်သာလနိုင်ငံမှာပညာရသင်ဆုနဲ့ဘွဲ့ကြိုတက်ခွင့်ရနေတဲ့အကြောင်းပါ။ဘွဲ့ကြိုကျောင်းသားတွေရဖို့ခက်ခဲတဲ့ပညာတော်သင်ဆုအဖြစ်ရဖို့သူဘလို့ပြင်ဆင်ကြိုးစားခဲ့ရပါသလဲ။နယ်သာလန်နိုင်ငံမှာမြန်မာလူငယ်တွေအတွက်ဘလို့ပညာတော်သင်ဆုတွေအခွင့်အလမ်းတွေရှိနေလဲဆိုတာကို Gen Z ပြည်သက်အတွက်ဒီတစ်ပတ်မှာမခင်လေးကဆက်သွယ်တင်ပြထားပါရမညာ
။ Hey Gen Z တို့တစ်ချင်ရောက်ပြန်ပြီနော်။ Gen Z တို့ရေပြည်တွင်းမှာဆက်ပြီးတော့ပညာသင်ဖို့ခက်ခဲရှိနေတဲ့လူငယ်တွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းတွေအများကြီးရှိနေတဲ့နယ်သာလန်မှာဘလို့တွေကျောင်းဆက်တက်ဖို့လုပ်တင်နေဆိုတာကိုအဲ့ဒီမှာကြောက်တက်နေတဲ့ညီမငယ်လေးကိုမေးထားတယ်။
အားလုံးပဲမင်္ဂလာပါညီမနာမည်ကတော့ဆူလက်ထူပါညီမကအခုဒီနယ်သာလန်နိုင်ငံမတ်စတရီမြို့မှာရှိတဲ့မတ်စတရီယူနီဗာစီတီပါအန်ဒါဂရက်လုပ်နေတာပါနော်
သူကလေအညာဒေတာကကြေးရွာလေးတစ်ခုကနေပြီးတော့အထက်တန်းအောင်နေတာတဲ
့မိခလာနဲ့တာစီကြားမှာလက်မိုက်ပေါ်မှာရှိတဲ့ရွာမှာရွာပေါ်တော့ဒီရွာနာမည်ကတော့ဥယျာဉ်ရွာပေါ့နော်အဲ့ကနေပဲညီမအာ၈တန်းချီပေါ့၈တန်းပြီးတော့ညီမ၁၀တန်းကိုဒီအထက်တက်မှာအောင်နေအောင်ပြီးတော့ရန်ကုန်ကိုတက်လာခဲ့တယ်ရန်ကုန်မှာဒီနိုင်ငံရေးသိပ္ပံတက်ခဲ့တာပေါ့ဟုတ
်လူငယ်တယောက်ဖြစ်တဲ့သူကဘာကြောင့်မလို့နိုင်ငံရေးသိပ္ပံဘာသာရပ်ကိုစိတ်ဝင်စားရတာလဲနေသားလမောင်သူအခုဘာကိုလေ့လာနေတာလဲ
ညီမကကြံကောင်းတယ်လို့ပြောရမယ်ပေါ့နော်ဘာလို့လဲဆိုတော့အမေတို့မိသားစုတခုလုံးကညီမကအငယ်ဆုံးဆိုတော့လုတ်ချင်လာတာလုတ်ဆိုပြီးလွတ်ပေးထားတယ်ပေါ့နော်ညီမဘာလို့နိုင်ငံရေးတက်မှရွေးဖြစ်သွားလဲဆိုတော့အခုကလည်းအဲ့လိုရီဒီရီနားထောင်နေပါနိုင်ငံရေးအကြောင်းသူပြောပြရတယ်ပေါ့နော်အဲ့လိုနိုင်ငံရေးဆိုတော့ညီမသိရတယ်ပေါ့နော်ဘာလဲဆိုတော့ဒါပေမဲ့အဲ့မှာအကြောင်းတက်တော့မယ်ဆိုညီမဝိုင်းယူသွားပြီးမီတာတွေလိုက်စုံစမ်းတော့ဘာရှိလဲစုံစမ်းတော့အဲ့မှာနိုင်ငံရေးတိတ်ပန်ဆိုတာရှိရဲဆိုစိတ်ဝင်စားပါပေါ့နိုင်ငံရေးကနိုင်ငံရေးတိတ်ပန်ဆိုတခြားစီပေါ့နော်အဲ့လို social နဲ့ science နဲ့ဘလို့တွဲလဲပေါ့နော်အဲ့တော့အရင်စိတ်ဝင်စားပါပြီးတော့ okay အဲ့ဒါကိုတက်ကြည့်ချင်တယ်ဆိုပြီးတော့တက်မြင်နေညီမတကယ်လေကိုစိတ်ဝင်စားနေမိကြဖြစ်သွားတာပေါ့နော်ညီမဒီလိုမျိုး deployment ဘိုင်းနေလေးလာတာဝါသနာပါသွားတယ်ပေါ့ဟုတ်နေသားလမ်းမှာအခုညီမယူတဲ့ bachelor တော့ဒီ BSc Global Study ပေါ့နော်သူက Global Study ဆိုတော့ဒီ political science ရရောမဟုတ်ဘူးဒါပေမဲ့ဆက်ဆက်တယ်ပေါ့နော်ညီမစိတ်ဝင်စားနေပဲပေါ့နော်ဘာလို့တင်လဲဆိုရင်သူကဒီလိုမျိုး contrasting idea တွေဖြစ်တဲ့ဒီ migration နဲ့ citizenship တို့ပြီးရင် environment နဲ့ဒီ economy တို့ပြီးလို့ရှင် peace and justice အဲ့လိုမျိုးတွေပေါ့နော်အဲ့လို issue တွေကိုအဓိကထားတင်တာပေါ့ဟုတ်ကဲ့
undergraduate တယောက်အနေနဲ့ full scholarship ရပြီးတော့ကျောင်းတက်နိုင်မှုအတွက်ဘယ်လိုတွေပြင်ဆင်သင့်တယ်ဆိုတာကိုသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ပြောပြထားတယ်
အဲ့တော့ညီမကစကတဲ့ကဒီကျောင်းနေရှောက်ဖို့ညီမညာငယ်ညာသွားဖို့ပြင်နေတဲ့ကြောင့်မို့ scholarship နဲ့ရှောက်မယ်ဆိုတော့ဒီ document တွေပြင်ရတာပေါ့နော်ဒီမှာဆိုရင်ညီမနှစ်ပိုင်းရှိတယ်ပေါ့ညီမအခုကျောင်းလျှောက်တဲ့ exam မှာဆိုနှစ်ပိုင်းရှိတယ်ကျောင်းလျှောက်တဲ့အပိုင်းနဲ့ scholarship လျှောက်တဲ့အပိုင်းပေါ့နော်သူက scholarship နဲ့ကျောင်းနေတာတပြိုင်တည်းလျှောက်လို့ရတယ်ဒါပေမဲ့သူကကျောင်းဝင်ခင်ရတဲ့သူတွေရဲ့ application ကိုပဲကြည့်တာပေါ့နော် scholarship ကြတော့အဲ့တော့ဘာရည်ပြင်ရလဲဆိုရင် general လိုမျိုးပဲညီမတို့ဒီအမတ်စရင်းတွေရှိတယ်ဒီနေသားလမ်းမှာကြောက်တတ်မယ်ဆိုရင်တော့ရေဘွားအဖြစ်ပေါ့ညီမလည်းလုပ်ဖြစ်တာဘယ်လိုလဲဆိုရင်ဒီ10တန်းအမတ်စရင်းနဲ့တက်ကူတို့ပထမနှစ်အမတ်စရင်းနဲ့ဆိုရင်ရတယ်ပေါ့နော်အဲ့ဒါရေးပြီး INDS လို့မယ် scholarship လိုချင်တယ်ဆိုလို့ရှိရင်တော့သူကများထားလေကောင်းလေပေါ့နော်တို့ CV ပြင်ရတယ်ပြီးရင် recommendation letter တွေပြင်ရတယ် essay ကြတော့နှစ်ပိုင်းရှိတယ် scholarship ကြောင်းလျှောက်မယ်ဆိုလို့ရှိရင် essay နှစ်ပုဒ်ရေးရတယ်ပေါ့နော်တစ်ပုဒ်ကတော့ဒီအလုံး6ရောက်လောက်ရှိတဲ့ SOP ပေါ့နော်ဒီ personal statement တွေရေးပေးရတယ်နောက်တစ်ခုကတော့အလုံး4ရောက်လောက်ရှိဒီကိုရီကိုတော့ကိုရေးကြည့်ရလို့ထင်တဲ့ issue ပေါ့နော်ကပိုင်းမှာဖြစ်နေတဲ့ issue တွေဒီမှာ peace ဘိုင်းလားအဲ့ဒါမျိုး environment လားအဲ့ဒါမျိုးလေးတို့ရေးပေးရတယ်အဲ့ဒါကတော့ကြောင်းလျှောက်တဲ့အပိုင်းပေါ့ဟိုဘက်မှာကျတော့ညီမ scholarship ရှောက်မယ်ဆိုရင် essay tutorial လေးအလုံးဟာငါးဘုတ်တော့ရေးပေးရပေါ့နော် essay tutorial လေးငါးဘုတ်ရေးပေးရတယ်ပြီးရင်ဒီ financial hardship ပုံစံမျိုးဒီ scholarship ကိုကဘာကြောင့်လိုအပ်လဲဒီ scholarship ကကိုဘယ်လိုတွေကိုညီပေးနိုင်မှာလဲပေါ့ဘာတွေထောက်ပံ့ပေးနိုင်မှာလဲကိုကဒါဒီကူညီနဲ့ဘယ်ထိရအောင်သွားမှာလဲပေါ့အဲ့ဒါမျိုးလေးတွေပေါ့ရေးပေးရတယ်အဲ့ဒါတော့နည်းနည်းအလုံး6ရောက်9ရောက်လောက်ရေးပေးရတယ်ပေါ့နော်အဲ့ဒါကတော့ဒီပထမအဆင့်ပေါ့နော်အဲ့ကနေပြီးသွားပြီဆိုလို့ရှိရင်ညီမတို့ဒီသူကအားလုံးနေပြီးတော့ငါးယောက်ကိုပေါ့အင်တာဗျူးပြန်ထုတ်တယ်ပေါ့နော်အဲ့ချိန်မှာအင်တာဗျူးမှာသူကတနည်းတနည်းတော့မတူဘူးညီမနှစ်မှာကြောက်တော့ဗာလဲဆိုရင်ဒီ10 minutes စာလောက်ရှိတဲ့ presentation နဲ့ပြင်ပေးရအဲ့ထဲမှာကိုကဘလို့ကြောင်းသားဖြစ်ရှင်လဲပေါ့ကိုအတိတ်မှာဘာကြီးလုပ်ခဲ့လဲပြီးရင်အဲ့ဒီမှာဘလို့ဘာကြီးပြန်လုပ်ပေးမှာလဲပေါ့အဲ့လိုမျိုးလေးပေါ့ဘလို့မျိုးအနာဂတ် plan တွေရှိလဲပေါ့အဲ့ဒါလေးတွေ10 minutes စာပြောပေးရတယ်ပြီးရင်သူတို့ကမိနစ်20လောက်ကိုဒီ follow up question တွေတာမန် interview question တွေမေးတယ်ပေါ့ဟုတ်အဲ့ဒါကတော့ညီမဒီအစင်းစင်းပြင်ခဲ့ရတဲ့ပုံစံပေါ့ဟုတ်
နေတယ်လားနိုင်ငံရဲ့တင် जा တဲ့ပုံစံကရောဘယ်လိုမျိုးလဲ
သူတို့အရင် promote လုပ်တဲ့ပညာရေးကပါလို့ဆိုရင် PBL လို့ခေါ်တဲ့ learning method ပေါ့နော်ညီမတို့ traditional learning method နဲ့လုံးဝမတူဘူးသူက problem based learning ပေါ့နော် PBL အဲ့မှာဆိုရင်သူက lecturer professor ကရှင်းကနေရှင်းပြသွားတာမျိုးမဟုတ်ဘူးသူကဘယ်လိုလဲဆိုရင်အတန်းထဲမှာ group တစ်တစ်လေးပေါ့နော်12ယောက်13ယောက်ရှိတဲ့ group လေးတွေရဲ့ပြီး professor ရဲ့အကုန်လုံးပေါင်းပြီး issue တစ်ခုကိုမူတည်ပြီးတော့အဲ့လိုမျိုး discussion based သွားတာပေါ့ lecture based မဟုတ်ဘူး discussion based သွားတယ်အဲ့ဒါကိုသူတို့ကပြီးရင်အဲ့လိုမျိုးအတန်းထဲမှာအဲ့လို discussion လုပ်ပြီး brainstorm တွေလုပ်ပြီးပြီးရင်သူက reading တွေပြန်လုပ်ပြီးလို့ရှိရင်ပြန်လာပြီးရင်အဲ့လိုပြန်မျိုး issue တွေကိုပြန်ပြီး solution တွေပြန်ထုတ်အဲ့ပုံစံမျိုးကနည်းနည်း realistic ဖြစ်တဲ့နည်းနည်း idea ပုံစံမျိုးတွေတွားတာပေါ့အဲ့တော့ PBL ဆိုလို့ရှိရင်တော့နည်းနည်းညီမတို့သင်ခဲ့တဲ့ဟာနဲ့အရင် family ကမဖြစ်ဘူးပေါ့လုံးဝတခြားစီဖြစ်နေတော့အဲ့တော့သူတို့ကညီမတို့ဒီ scholar ဖြစ်ကြောင်းသားရေးဆိုလို့ရှိရင်များတော့ပါပြီအများစုကဒီမှာအယောက်30လောက်ရှိရင်သူတို့တွေအကုန်လုံးကဒီ PBL နဲ့ family ကမဖြစ်တော့သူတို့ကဒီ pre academic training လို့ခေါ်တယ်သူတို့ training လေးတော့ပေးတယ်ပေါ့နော်ဟုတ
်သူကလေဘာတွေပဲဖြစ်ဖြစ်အရှုံးမပေးပဲကြိုးစားဖို့အားပေးထားသေးတယ်
ကျိုးသားနေအမြဲတမ်းတစ်ခုမှတစ်ခုကိုရှာဖွေနေပြီးကိုယ့်အိမ်မက်နဲ့ကိုယ်နေရမှာနေစိတ်ကကြလဲကြလို့ရတယ်ဘာမှဖြစ်ဘူးကိုယ့်ဘာသာကိုယ်တာပြန်ထူဖို့မမေ့နေဘောနော်အဲဥစ္စာလေးပဲညီမပြောချင်တာပါဟုတ
်ကဲဂျင်စီတို့ဒီတစ်ပတ်တော့တလောက်ပဲနော်ရှေ့တစ်ပတ်ဒီကြလို့ရှင်လဲဂျင်စီတို့အတွက်ဂျင်စီရှိနေတယ်နော်တတ
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလဲနားဆင်ကြည့်ရှုနိုင်ပါတယ်ဗီယိုမြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်
VOA ရဲ့အခုအစီအစဉ်နဲ့သတင်းတွေကို www.bamis.voanews.com မှာလည်းအချိန်မီပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာ။အခုတော့တပတ်တွင်အခစားသတင်းတွေကိုကြည့်အောင်ပါဗျာ။ပေါ်တူဂီတိုက်စစ်မှူးခရစ်စတီယာနိုရိုနယ်ဒိုကတော့ကစားသမားသက်တမ်းတစ်လျှောက်မှာသင်းယူခဲ့တဲ့ဂိုးပေါင်း900ပြည့်သွားပါတယ်။ American Open Tennis ပြိုင်ပွဲမှာတော့ချန်ပီယံသစ်တွေထွက်လာခဲ့ပါတယ်။ American မှာကျင်းပတဲ့ MMA 1 Championship ပြိုင်ပွဲမှာတော့မြန်မာနိုင်ငံကတိုင်းပေါင်းစုံအခစားသမားကချင်တိုင်းရင်းသားအွန်လိုင်းအဆန်ရှုံးနိမ့်သွားပါတယ်။ဒီလိုတစ်ပတ်တွင်အောက်စားသတင်းတွေကိုကိုရနေကတင်ဆက်ထားပါတယ်ခင်ဗျာ
။ပြည်သူနိုင်ငံမှာကျင်းပတဲ့2024 Paris Madison Olympic ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ Paris Madison Olympic ပြိုင်ပွဲအခမ်းအနားကိုတနင်္ဂနွေနေ့က Paris မြို့က Stade de France အောက်စားဂွင်းကြီးမှာကျင်းပခဲ့ပြီးတော့ပြိုင်ပွဲဝင်နိုင်ငံတွေကမသန်ဆန်းအောက်စားသမားတွေနဲ့အတူပြင်သစ်သမား Emmanuel Macron နိုင်ငံကမသန်ဆန်း Olympic Committee IBC ဥက္ကဋ္ဌ Andrew Pearson တို့တက်ရောက်ခဲ့ကြပါတယ်။ပြိုင်ပွဲခန္ဓာမှာတော့ Paris မြို့တော်ဝန် Anne Hidalgo ကမသန်ဆန်း Olympic အလံကို IBC ဥက္ကဋ္ဌ Andrew Pearson ကိုလွှဲပြောင်းပေးခဲ့ပြီးတော့သူကနေမှတဆင့်လာမဲ့ Olympic နဲ့မသန်ဆန်း Olympic ပြိုင်ပွဲတွေကို Asian ဖြစ်လက်ခံကျင်းပမဲ့ American က LA မြို့ရဲ့မြို့တော်ဝန် Karen Bass ကိုတဆင့်လွှဲပေးခဲ့ပါတယ်။Paris မှာသာ Olympic ပြိုင်ပွဲမှာတော့တရုတ်နိုင်ငံကရွှေ94ငွေ86ကျင်း90နဲ့ပထမရခဲ့ပြီးတော့အဲ့နောက်မှာတော့ Britain ကရွှေ49ခုနဲ့ဒုတိယ American ကရွှေ36ခုနဲ့တတိယရခဲ့ပါတယ်တရုတ်နိုင်ငံကတော့ပြေးခုံပြည့်ရေကူးစပွဲတင် Tennis ချက်တောင်နဲ့ Bain Dak Lathai နဲ့ဒီဓာတ်ခုပ်ပြိုင်ပွဲတွေမှာရွှေတိုက်စိတ်တွေအများအပြားရရှိခဲ့တာပါဒါပြင် Netherlands ကရွှေ29 Brazil ကရွှေ25နဲ့အဆင့်4နဲ့အဆင့်5အသီးသီးရခဲ့ကြပြီးတော့အင်ရှင်ပြင်သစ်ကတော့ဖြစ်စကူးကူနဲ့အဆင့်ရှစ်ပဲရရှိခဲ့ပါတယ်ခင်ဗျာ။ American နိုင်ငံညွှန်းမြို့မှာကျင်းပခဲ့တဲ့ American Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ Utah Final မှာတော့ကမ္ဘာအဆင့်1 Yannick Sinner ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Utah Division Final ကိုတနင်္ဂနွေနေ့က Yannick Sinner နဲ့ American က Taylor Fritz တို့ပိုလူခဲ့ကြပြီးတော့ Yannick Sinner က6-3, 6-4, 6-5နဲ့3ပွဲပြတ်အနိုင်ရသွားခဲ့တာပါ။American Open မြို့သားလူချင်း final မှာ American တွေကအနောက်ဆုံးနိုင်ခဲ့တာက2003ခုနှစ်ကဖြစ်တာကြောင့်လွန်ခဲ့တဲ့နှစ်20အတွင်း American တွေတစ်ကြိမ်မှအနိုင်မရထားတဲ့အတွက်ဒီနောက်ဆုံး final မှာတော့ Asian ပြိသက်တွေဟာ Taylor Fritz ကိုအနိုင်ရအောင်အစွမ်းကုန်အားပေးခဲ့ကြပါတယ်။ဒါပေမဲ့လည်း Sinner က3ပွဲပြတ်နဲ့အနိုင်ရပြီးဘူဆွဲသွားတဲ့အတွက်အခုဆိုရင် American Open အမျိုးသားလူချင်း final မှာ American တွေဘူမဆွဲတာဟာ22နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။စင်နာဟာဒီနေ့ Australia Open ကိုလည်းနိုင်ထားတဲ့အတွက်ဒါကသူ့အတွက်တော့ဒုတိယမြောက် Grand Slam ဖြစ်ပြီးတော့ဒီအတွက်ဂုဏ်ယူတယ်လို့ပြောပါတယ
် You can't really compare them because it's different circumstances different times of the year
ပြိုင်ပွဲနှစ်ခုမှာဘယ်ဟာကပိုခက်လဲလို့နှိုင်းရှင်လို့မရနိုင်ပါဘူး။ဘာကြောင့်လဲဆိုတော့အခြေအနေမတူသလိုကစားတဲ့အချိန်လည်းမတူပါဘူး။ဒီပွဲကတော့ Australia Open ထက်ကျွန်တော်မှပိုပြီးတော့ဖိအားများပါတယ်ဒီပြိုင်ပွဲမှာကျွန်တော်ရဲ့ကင်တွေခဲ့ပုံတွေကိုကျင်းပ်ပြီးတော့အခုလိုချန်ပီယံဆုဖလားကိုရတဲ့အတွက်လည်းစိတ်လှုပ်ရှားမိပါတယ်
။စနေနေ့ကအမျိုးသမီးတူချင်းဖိုင်နယ်မှာတော့ကမ္ဘာအဆင့်နဲ့ Arena Sabalenka က American က Vegula ကို9-5နဲ့၄ပွဲပြတ်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Sabalenka ကတော့အခုလို American Open ကိုဘိုဆွဲတဲ့အတွက်သူ့အနေနဲ့အရန်ပျော်ပြီးတော့ကမ္ဘာမှာအပျော်ဆုံးလူဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်
။ Oh yeah, it was very difficult match. She played really incredible tennis and honestly after me leading 3 love
ဒီပွဲကအရန်ခက်ပါတယ်သူကစားတာအရန်ကောင်းပါတယ်အမအတိုင်းပြောရရင်တော့ကျမက 3-0 နဲ့နိုင်နေတဲ့အချိန်မှာသူ့ဘက်ကအဲ့ဒီလောက်တောင်ကောင်းကောင်းကစားနိုင်လိမ့်မယ်လို့မထင်ခဲ့ပါဘူးအဲ့ဒီနောက် 5-3 နဲ့ပြန်ရှုံးတဲ့အချိန်မှာကျမရဲ့ service ကိုပြန်အနိုင်ရိုက်ပြီးတော့ထိန်းနိုင်လိုက်လို့တော်သေးတယ်အဲ့ဒီမှာကျမပြန်ပြီးတော့ကိုယ့်ကိုယ်ယုံကြည်မှုပြန်ရပြီးနှစ်ပွဲပြန်နိုင်လိုက်တာပါပွဲကတကယ်ခက်ပြီးတော့အနိုင်ရလို့အရန်ပျော်ပါတယ်
ဒါဆိုဗလန်ကတော့တော့ American Open ကိုပထမဆုံးကျင်းရတာဖြစ်ပြီးတော့သူ့အတွက်တော့တတိယမြောက် Grand Slam ဆုဖြစ်ပါတယ်။ဆိုဗလန်ကဟာဒီနေ့အစောပိုင်းကလည်း Australian Open ကိုဒုတိယအကြိမ်ဖြစ်နဲ့ပိုဆွဲထားတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ပေါ်တူဂီတိုက်စစ်မှူး Cristiano Ronaldo ဟာဂူဆိုရဲ့သွေးငိုကိုရပြေးသွားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်က Croatia နဲ့ကစားတဲ့ပွဲမှာတကူသိပြီးတော့သူ့ရဲ့ဂိုးပေါင်း900မြောက်ကိုဆင်းလိုက်တာဖြစ်ပါတယ
်။ Es verdad, es una marca que quería mucho alcanzar, una marca que como dice.
ဒါကကျွန်တော်ရောက်ချင်တဲ့ပန်းတိုင်တစ်ခုပါ။ဒါကနေတိုင်းရရှိနေတဲ့အောင်မြင်မှုမဟုတ်ဘူး။ကျွန်တော်အနေနဲ့ကိုယ့်ရဲ့ခြေကိုထိန်းထားနိုင်မှုအတွက်ပြီးတော့ခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းနဲ့စိတ်ဓာတ်ပိုင်းဆိုင်ရာအရာအများတန်းအဆင့်ဖြစ်နေအောင်ဘာတွေလုပ်တယ်ဆိုတာကျွန်တော်နဲ့ကျွန်တော်အနားမှာရှိတဲ့သူတွေပဲသိတာပါ။ ကျွန်တော်အနေနဲ့အခုလိုဂိုးသွင်းနိုင်တဲ့အတွက်တကယ်ကိုစိတ်လှုပ်ရှားမိပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုဂိုးသွင်းနိုင်ဖို့အတွက်ကျွန်တော်အများကြီးလှုပ်ခဲ့ရပါတယ်။ဒါအပြင်ဒီနေရာကကျွန်တော်ရဲ့အသင်းဖော်တွေကိုလည်းကျေးဇူးတင်တယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုမှတ်တိုင်တစ်ခုစိုက်ထူနိုင်ဖို့အတွက်နိုင်ငံအသင်းနဲ့ကလပ်အသင်းကကစားပွဲအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဒီလူတွေမပါဘဲနဲ့တော့ကျွန်တော်အနေနဲ့ဒီနေရာကိုရောက်လာစရာမရှိတဲ့အတွက်ကျေးဇူးတင်ပါတယ်။
ဒါပြင်တနင်္ဂနွေနေ့ကကစားခဲ့တဲ့ Nations League ဘောလုံးပွဲမှာလည်းပေါ်တူဂီကစကော့တလန်ကို2ဂိုးတကိုးနဲ့နိုင်တဲ့ပွဲမှာရော်နယ်ဒိုဟာလူစားဝင်လာပြီးတော့ပေါ်တူဂီအတွက်တကိုးသွင်းပေးခဲ့လို့စုစုပေါင်း900တကိုးရှိသွားပြီဖြစ်ပါတယ်။ရော်နယ်ဒိုဟာပေါ်တူဂီအတွက်132ဂိုး၊ Real Madrid အတွက်450၊ Manchester United အတွက် 100 တကိုး၊ Juventus အတွက် 100 တကိုး၊လက်ရှိကလပ်သင်းဖြစ်တဲ့ Al Nassr အတွက် 68 ဂိုးနဲ့ Sporting Lisbon အတွက် 5 ဂိုးသွင်းပေးထားတာဖြစ်ပါတယ်။ရော်နယ်ဒိုဟာစုစုပေါင်း900တကိုးသွင်းလိုက်ချိန်မှာပဲသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့မက်ဆီကတော့သူ့သဘောင်859ကိုသွင်းထားပါဗျ။ဘောလုံးသမိုင်းမှာတော့ Brazil တိုက်စင်မူပီလီကဂိုးပေါင်း 1000 ကျော်သွင်းပြီးတော့ဂိုးအများဆုံးသွင်းတဲ့သူဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဒီထဲမှာအပြော်ရန်ကစားတဲ့ပွဲတွေလည်းပါဝင်သလို Digital နည်းပညာတွေအခုလိုမထွန်းကားသေးတာကြောင့်ဂိုးတွေအားလုံးကိုဗီဒီယိုမှတ်တမ်းတင်ထားနိုင်တာမရှိတဲ့အတွက်ဂိုးပေါင်း 1000 ကျော်ဆိုတာနဲ့ပတ်သက်ပြီးတော့အငင်းပွားတာတွေမေးခွန်းထုတ်တာတွေလည်းရှိနေပါဗျ။ရော်နယ်ဒိုကတော့သူသွင်းခဲ့တဲ့ဂိုးတွေအားလုံးက YouTube မှာမှတ်တမ်းတွေရှိတယ်လို့ပြောပြီးပီလီရဲ့ဂိုးသွင်းမှတ်တမ်းတွေကိုမင်းကုန်းထုတ်သလိုလုပ်ခဲ့တာကြောင့် Brazil တိုက်စစ်မှု Rivaldo အပါအဝင် Brazil နဲ့ပီလီပြိုင်ပွဲတွေဘက်ကသူ့ကိုတုံ့ပြန်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။ရော်နယ်ဒိုအနေနဲ့ဘယ်လောက်ထိဆက်ကစားပြီးတော့ဘယ်လောက်ထိဂိုးတွေသွင်းနိုင်မယ်ဆိုတာနဲ့မက်ဆီအနေနဲ့ရော်နယ်ဒိုရဲ့ဂိုးသွင်းစံချိန်တွေကိုကျော်ဖြတ်နိုင်မလားဆိုတာတွေကတော့စိတ်ဝင်စားနဲ့ဆက်ပြီးတော့စောင့်ကြည့်သွားမယ့်ကိစ္စတွေဖြစ်ပါတယ်ခင်ဗျာ။ဝမ်ချန်ပီယံရှစ်ပြိုင်ပွဲတွေဘက်မှာတော့အမေရိကန်နိုင်ငံဒန်ဗာမြို့မှာစက်တင်ဘာ6ရက်နေ့ကကျင်းပခဲ့တဲ့ဝမ်ချန်ပီယံရှစ် MMA တိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကဒီမြန်မာစပအုံးလို့ခေါ်တဲ့ကချင်တိုင်းသားအောင်လာအန်ဆန်ရှုံးသွားခဲ့ပါတယ်။အောင်လာအန်ဆန်နဲ့တူရကီကရှမီလ်အာရိုဂန်ကိုထိုးသက်ကြတာမှာအာရိုဂန်ကအောင်လာကိုဒုတိယအချီမှာပဲဒိုင်ပွဲရနဲ့အနိုင်ရသွားခဲ့ပါတယ်။ဒီဘက်မှာအာရိုဂန်ကအောင်လာကိုပထမအချီမှာနှစ်ပန်းဝင်လုံးပြီးတော့ဒုတိယအချီမှာထိုးသက်ဖို့ပြင်ဆင်ထားခဲ့တဲ့အတိုင်းထိုးသက်သွားခဲ့ပြီးတော့အောင်လာကတော့ဒီပွဲမှာအရင်ထိုးခဲ့တဲ့ပွဲတွေနဲ့ကိုမတူဘဲသူ့ရဲ့လှုပ်ရှားမှုတွေကနှေးကွေးလေးလံနေပြီးတော့အားရှိတဲ့ပုံမျိုးလဲတွေ့ခဲ့ရပါတယ်။အောင်လာထိုးသက်ခဲ့တဲ့တက်တန်းနှစ်လျှောက်မှာတော့ဒီပွဲကပြိုင်ဘက်ကိုထိထိရောက်ရောက်မထိုးသက်နိုင်ခဲ့ဆုံးပွဲတစ်ပွဲအဆိုးဆုံးပွဲတစ်ပွဲလို့တောင်ပြောရမှာဖြစ်ပါတယ်။ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့အောင်လာပြောတာကတော့သူ့အတွက်ခက်ခဲတဲ့ညဖြစ်ကြောင်းသူ့အနေနဲ့ဒီပွဲမှာအနိုင်မရဘဲရှုံးသွားတာကြောင့်အားလုံးခံစားရတဲ့အတွက်စိတ်မကောင်းကြောင်းဘာဖြစ်လို့ဆိုတာကိုမသိပေမဲ့ပွဲကိုကောင်းကောင်းစပြီးတော့မထိုးနိုင်ခဲ့ကြအောင်ခန္ဓာကိုယ်ရုပ်ပိုင်းဆိုင်ရာအရာအဆင်ပြေပြီးတော့သူ့ဘောမှာမစုံမနစ်အားပေးခဲ့တဲ့ပြိဿတ်တယောက်ချင်းစီကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့သူ့ရဲ့ Facebook လူမှုကွန်ရက်ကနေပြောထားပါဗါအာရိုဂန်ကတော့ဒီပွဲနိုင်လိုက်တဲ့အတွက်ဆယ်ပွဲသက်တိုက်ရှုံးပွဲမရှိတဲ့စံချိန်ကိုဆက်ပြီးတော့ထိန်းသွားခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ခုတော့ကျွန်တော်တို့ရဲ့ဗနက်ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲအချင်းချုပ်ပြန်လည်တင်ပြပါမယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ17ရက်နေ့အယ်ခိုင်ဒါအချက်ဖက်တိုက်ခိုက်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရမှု23နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေကိုဗုဒ္ဓဟူးနေ့ကကျင်းပကြပါတယ်2001ခုနှစ်စက်တင်ဘာလ17ရက်နေ့ကနယူးယောက်မြို့မှာရှိတဲ့ကမ္ဘာကုန်သွယ်ရေးစင်တာတစ်ဆောင်ပြိုင်မိုးမျောအဆောက်အုံတွေကိုပြန်မေးဆွဲလေနေနဲ့ဝင်တိုက်ခဲ့တာကြောင့်ပျို့ချခဲ့ရတဲ့ Ground Zero အောက်မေ့ပွဲနေရာမှာသေဆုံးသူတွေရဲ့ဆွေမျိုးမိသားစုဝင်တွေစုစည်းခဲ့ကြတာပါ။အောက်မေ့ပွဲခန္ဓာကိုသမ္မတဂျိုးဘိုင်ဒန်ကဒုတိယသမ္မတကမ်လာဟဲရစ်နဲ့တူတက်ရောက်ခဲ့ပြီးတော့တစ်ဖက်မှာတော့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရန့်လည်းတက်ရောက်လာတာမှာနယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလွန်ပတ်ကနိုင်ငံရေးပြည်ပနှစ်ဖက်ကြားမှာနေရာယူထားတာကိုတွေ့ရပါတယ်။တခါယူကရိန်းကိုဒေါ်လာတန်း900ကျော်အကူအညီတစ်တွေပေးရမယ့်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ယူကရိန်းရဲ့စွမ်းအင်ကဏ္ဍအပြင်လူသားချင်းစာနာထောက်ထားမှုနဲ့မိုင်းရှင်းရေးလုပ်ငန်းတွေမှာကူညီမှာဖြစ်ပါတယ်။အရှိလေပိုင်းကသတင်းတပုတ်မှာတော့အစ္စရေးကအင်္ဂါနေ့ညပိုင်းနဲ့ဗုဒ္ဓဟူးနေ့အထိဂါဇာကိုလေကြောင်းကနေတိုက်ခိုက်နေတာမှာဥယျာဉ်ဆွတ်ခွာပါလက်စတိုင်းမိသားစုတွေခိုးလုံရာကုလသမဂ္ဂစာသင်ကျောင်းတစ်ခုနဲ့အိမ်နှလုံးကိုထိမှန်ခဲ့ပြီးအနည်းဆုံးလူ34ဦးသေဆုံးခဲ့ရတဲ့အထက်မြို့သမီးနဲ့ကလင်းငယ်19ဦးပါဝင်ကြောင်းအာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာထိတ်တန့်သတင်းကျင်းတွေကတော့ဒီလောက်ပါပဲခင်ဗျာဒီမနေ့အစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေထဲမှာအစီအစဉ်ထုတ်လွှင့်မှုကကိုစုံမှုကျော်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့အစီအစဉ်မှုအဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကို VOA website, YouTube, Facebook, Samyan Nari Mama, the Dinah Chishu, Nasin Jare, Pretati, Alongo, Chisu Tamaria. VOA American, Tanya Manabai, Sisengo, Timabe, Song Tapiaji, Nya, Todashin Nerequa, Nama Pidu Pida, Alo, Pianye, Ken, Toka, Kenwin, and Manakim Chibazi, Nya.